Welcome to the Voice of America in Burmese.
မင်္ဂလာပါတော့တာရှင်များရှင် VOA American အတန်ရဲ့2020ပြည့်နှစ်ဩဂုတ်လ18ရက်အင်္ဂါနေ့မနေ့ခင်းမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိအစီအစဉ်ကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုအခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပုံစံသစ်နဲ့ထုတ်လွှင့်ပေးနေပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြပါမယ်ကျမတင်ကြီးထိုက်ပါရှင်ကိုဗစ် -19 ကြောင့်ကမ္ဘာတဝန်းသေဆုံးရမှုဟာတနင်္လာနေ့အထိ 9,900 ကျော်အထိရောက်ရှိသွားပြီးကူးစက်ကံအတည်ပြုလူနာက22သန်းနီးပါးရှိကြောင်း AFP ရဲ့အစင်းတွေကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုမှာသေဆုံးသူ 9,900 ကျော်နဲ့အများဆုံးဖြစ်ပြီးဒီနောက်မှာတော့ဘရာဇီးက 9,000 ကျော်မက္ကဆီကိုက5,600 ကျော်အိန္ဒိယက5,000ကျော်နဲ့ဗြိတိန်က4,000ကျော်တို့အသီးသီးသေဆုံးရပြီဖြစ်ပါတယ်။ဂျပန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးထိခိုက်ရတာနဲ့အတူပဲ AB လကနေဇွန်လအတွင်းစီးပွားရေးကျဆင်းမှုက 9.8% ခန့်လုံးရှိခဲ့ပြီးခေတ်သစ်သမိုင်းမှာအဆိုးရွားဆုံးစီးပွားကျမှုဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုဗစ် -19 ကူးစက်သူတရက်ကိုလူ90ဝန်းကျင်လောက်သာလက်နက်ချီရှိခဲ့ရာကနေပြီးခဲ့တဲ့တနင်္ဂနွေနေ့ကကူးစက်သူအသက်300နီးပါးထိရှိခဲ့ပြီးတနင်္လာနေ့မှာတော့ကူးစက်သူအသက်198ဦးထပ်ပြီးတွေ့ရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံမှာတော့တနင်္လာနေ့ကကိုဗစ် -19 ကူးစက်ကံအတည်ပြုလူနာတဦးထပ်မံတွေ့ရှိလိုက်ပြီးကူးစက်ကံအစုစုပေါင်း386ဦးထိရှိသွားပြီဖြစ်ပါတယ်တနင်္လာနေ့ကအသက်ထပ်မံတွေ့ရတဲ့အတီးပြုလူနာကတော့အသက်38နှစ်အရွယ်အမျိုးသားဖြစ်ပြီးစင်ကာပူကိုခီးသွားခဲ့သူဖြစ်ပါတယ်။သူ့ကိုတော့ရန်ကုန်မှာကုသမှုပေးနေပါတယ်ရှင်။ American Democrat Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုတနင်္လာနေ့မှာစတင်ပါပြီ။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကိုအနိုင်ရရေးအတွက်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုကူညီပံ့ပိုးကြမယ်ဆိုတဲ့တခုတည်းသောရှိမှန်းချက်နဲ့နိုင်ငံတော်ဝန်ကကိုယ်စားလှယ်တွေစီယုံဟောပြောသူတွေနဲ့လေးရကြာကျင့်ပါမယ်ဒီမိုကရက်ပါတီနိုင်ငံလုံးဆိုင်ရာညီလာခံကိုအွန်လိုင်းကနေကျင့်ပါမှာဖြစ်ပါတယ်ဒီမိုကရက်သမ္မတလောင်းအသက်89နှစ်အရွယ်မစ္စတာဘိုင်ဒန်နဲ့သူနဲ့အတူဒုတိယသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ရွေးကောက်ခံမဲ့ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမလာဟာရစ်စ်တို့ကိုပါတီညီလာခံမှာချီချူးဂုဏ်တင်ဟောပြောဖို့စီစဉ်ထားကြသူတွေထဲမှာတော့ဒီမိုကရက်သမ္မတဟောင်းနေဖြစ်တဲ့ဘရက်ကိုဘားမားဘီလ်ကလင်တန်နဲ့2016ဒီမိုကရက်သမ္မတလောင်းဖြစ်ခဲ့တဲ့ဟီလာရီကလင်တန်တို့လည်းပါဝင်ပါတယ်ဒီမိုကရက်ပါတီရဲ့သမ္မတလောင်းအဖြစ်ကြာသာပတိညမှာမစ္စတာဘိုင်ဒန်လက်ခံမှာဖြစ်ပါတယ်အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်ပါတီညီလာခံကျင့်ပါနေတဲ့သတင်းပတ်အတွင်းမှာပဲသမ္မတဒေါ်နယ်ထရန့်ကတော့ရွေးကောက်ပွဲမှာအဓိကရှင်ပြန်ရမယ့်ပြည်နယ်တွေကိုစီယုံရေးဆင်းနေသလိုအမေရိကန်တွေရဲ့ကွန်ပျူတာဖန်သားပြင်တွေမှာလည်းသမ္မတထရန့်ရဲ့နိုင်ငံရေးကြော်ညာတွေတွေ့နေကြရပါပြီဒုတိယသမ္မတသက်တမ်း၄နှစ်ပြန်လည်အနိုင်ရရေးအတွက်အရေးကြီးတဲ့ပြည်နယ်၄ခုကိုတနင်္လာနေ့ကဆလို့သမ္မတထရန့်ခီးစဉ်စတင်လိုက်တာပါမင်နီဆိုတာပြည်နယ်မကတိုနဲ့ဝစ်ကွန်ဆင်ပြည်နယ်အော့ရှ်ကော့စ်တို့ကိုတနင်္လာနေ့ကရောက်ပါတယ်အဲ့ဒီနောက်အင်ကာနေ့မှာတော့အရီဇိုနာပြည်နယ်ယူမာမြို့ကိုသွားရောက်မှာပါဒီမိုကရက်သမ္မတလောင်းအဖြစ်လက်ခံတဲ့မင်ကွန်းကိုမစ္စတာဘိုင်ဒန်ကကြာသာပတိညမှာပြောမယ်တစ်ချိန်တည်းမှာပဲမစ္စတာဘိုင်ဒန်ငယ်စဉ်ကနေထိုင်ခဲ့ရာပဲဆီဗီးနီးယားပြည်နယ်စကရန်တန်မြို့ကအိမ်အနီးကိုသမ္မတထရန့်သွားမှာဖြစ်ပါတယ်။ဘယ်လာရုစ်အတိုက်ခံနိုင်ငံရေးသမားစဗာလာနာတစီဟာနုစကာယာကနိုင်ငံခေါင်းဆောင်အဖြစ်တာဝန်ယူဖို့အစင်းသင့်ရှိနေပြီလို့ပြောဆိုလိုက်ပါတယ်။နိုင်ငံကိုကာလရှည်အုပ်ချုပ်လာတဲ့သမ္မတအလက်ဇန်ဒါလူကာရှန်ကိုကရွေးကောက်ပွဲမှာအနိုင်ရချောင်းချိန်ညာလိုက်ပြီးနောက်မချင်းမနဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရွေးကောက်ပွဲအငင်းပွားမှုနောက်ပိုင်းအခုလိုပြောဆိုတာပါသမ္မတလူကာရှန်ကိုကတော့ရွေးကောက်ပွဲအတွက်ကျင့်ပါရေးလမ်းဖွင့်ထားကြောင်းဒါပေမဲ့လည်းအခြေခံဥပဒေပြင်ဆင်ချက်အတည်ပြုပြီးမှသာလုပ်မယ်လို့တနင်္လာနေ့မှာပြောပါတယ
် VOA American န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညဘိုင်းလိုမီတာ40 kHz 9.33 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1905တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမထွန်မှာ VOA American တန်ရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီ Huawei Technologies Company ပေါ်ကန့်သတ်ပိတ်ပင်မှုတွေပိုပြီးချမှတ်သွားမယ်လို့ American ဆွေရကတနင်္လာနေ့ကကြေညာလိုက်ပါတယ်။အဲ့ဒီကြေညာချက်ဟာမီလာတုန်းကတည်းက Huawei Company ပေါ်ချမှတ်ထားတဲ့တားမြစ်ပိတ်ပင်ချက်တွေကိုထပ်တူပြီးဈေးကွက်ထဲမှာရှိတဲ့ Computer Chips ပြားတွေကို Huawei Company အလွယ်တကူမဝယ်ယူနိုင်အောင်ယူရတာလည်းဖြစ်ပါတယ်။အထူးလိုင်စင်မရှိဘဲ Huawei Company ကို Semiconductor တွေမရောချရဘူးလို့ဖော်ပြထားတဲ့အချက်မှာ American Company တွေတင်မကပဲနိုင်ငံရခြား Company တွေလည်းအကျုံးဝင်လာပြီဖြစ်ပါတယ် American software ဒါမှမဟုတ် American နည်းပညာနဲ့ထုတ်လုပ်တဲ့ computer chips ပြားတွေကိုနိုင်ငံခြား company တွေအနေနဲ့ Huawei ကိုမယောင်းချဖို့ပိတ်ပင်လိုက်တာလည်းဖြစ်ပါတယ်မီလာတုံးကချမှတ်ထားတဲ့ chips ရောင်းချမှုတာမြင့်ချက်တွေကို Huawei ကတစ်ဖက်လက်နဲ့ရှောင်ရှားနိုင်ပြီးဂျာဂန်ကုမ္ပဏီကတစ်ဆင့်ရယူနိုင်ခဲ့တယ်လို့ American ကုသရေးဝန်ကြီးဝင်ကြီး Wilbur Ross ကပြောပါတယ်။အခုစီမင်းသေးရ American software ဒါမှမဟုတ် American နည်းပညာကိုအသုံးပြုထုတ်လုပ်တဲ့ chips တွေကို Huawei ကိုရောင်းချတာကိုပိတ်ပင်ကြောင်းနဲ့ license လိုအပ်ကြောင်းလည်းပြောပါတယ်။ American နဲ့တရုတ်နိုင်ငံဆက်ဆံရေးဆယ်စုနှစ်တွေတဲ့အစိုးရအဆုံးအဆင့်ကိုရောက်နေချိန် American ဆိုရကတခြားကမ္ဘာနိုင်ငံအစိုးရတွေပေါ်မှာလဲ Huawei company ကိုလက်မခံမှုတွန်းအားပေးခဲ့ပါတယ်Huawei company ကသုံးမိထားတဲ့အချက်လက်တွေကိုတရှုလုံနိုင်မှုအတွက်တရုတ်အစိုးရကိုလွှဲပြောင်းပေးနိုင်တာကြောင့်လူကြုံရေးရစိတ်မချရဘူးလို့ American တို့ကပြောထားပါတယ်ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ဂျေကမာဂျာဗက်ပါဂျွာဟာတရက်ကြာလို့သဘောခီးအဖြစ်တင်းနာနေရဆော်ဒီအရေဗီယာနိုင်ငံကိုတွားရောက်ခဲ့ပါတယ်။အရေးပါတဲ့မွတ်စလင်နိုင်ငံအကြားဖြစ်လိဖြစ်တာမရှိတဲ့ဆက်ဆံရေးတင်းမာမှုရှိနေတဲ့ဆိုပြီးသတင်းတွေထွက်ပေါ်နေချိန်မှာအခုလိုတွားရောက်တာလည်းဖြစ်ပါတယ်။ပါကစ္စတန်စစ်တပ်ရဲ့သတင်းထုတ်ပြန်ချက်အကျဉ်းမှာဗိုလ်ချုပ်ဂျေပါဂျွာကဆော်ဒီစီဦးစီးချုပ်ဗိုလ်ချုပ်ဂျေဖိုင်ယက်ဘင်ဟာမစ်အယ်ရူဝိုင်လီနဲ့အတူတခြားဆော်ဒီစစ်တပ်အစီအမံကောင်ဆောင်တွေနဲ့တွေ့ဆုံခဲ့ပြီးတင်းနိုင်ငံစီရေးဆက်ဆံရေးကိစ္စရီကိုဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။အခုလိုပါကစ္စတန်ဗိုလ်ချုပ်ဂျီဘာဂျွာဆော်ဒီကိုမသွားခင်မှာတနိုင်ငံအကြားကက်ရှမီးယားအရေးကိစ္စနဲ့ပတ်သက်ပြီးဆက်ဆံရေးတင်းမာနေတယ်လို့သတင်းတွေထွက်ပေါ်နေကြလည်းဖြစ်ပါတယ်။ဆော်ဒီဥဆောင်တဲ့အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကကက်ရှမီးယားအရေးကိစ္စနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံကိုမရှုတ်ချရကောင်းလားဆိုပြီးပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာမာမူဒ်ကိုရာရှိကပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကပဲပြင်းပြထန်ထန်ဝေဖန်ခဲ့ပါတယ်။အိန္ဒိယနဲ့အငင်းပွားနေတဲ့ကက်ရှမီးယားကိစ္စအတွက် OIC နိုင်ငံသားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကျင်းပပေးဖို့ပါကစ္စတန်နိုင်ငံကတောင်းဆိုနေပေမဲ့အခုချိန်ထိ OIC ကအစ်စ်နဲ့အစည်းအဝေးတစ်ခုပဲကျင်းပပေးခဲ့ပါတယ်။ဒါကြောင့်ပါကစ္စတန်နိုင်ငံသားရေးဝန်ကြီးကိုရာရှိက OIC ကအရေးပေါ်အစည်းအဝေးမကျင်းပပေးဘူးဆိုရင်ပါကစ္စတန်နိုင်ငံနဲ့အတူရပ်တည်ပေးမယ်တခြားအစ္စလာမစ်နိုင်ငံတွေနဲ့အစည်းအဝေးတစ်ခုလုပ်ဖို့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကတောင်းဆိုဖို့အခြေအနေဖြစ်လာလိမ့်မယ်လို့ပြောထားခဲ့ပါတယ်။ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရဲ့ပြင်းပြထန်ထန်ပြောဆိုမှုအပေါ်ဆော်ဒီအရေဗျာနိုင်ငံကမကြေမနက်ဖြစ်ပြီးပါကစ္စတန်နိုင်ငံကိုစီးပွားရေးအကူအညီပေးထားတာတွေကိုဖြတ်တောက်ဖို့စဉ်းစားနေတယ်လို့လည်းသတင်းတွေထွက်ပေါ်လာခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲကမလေးရှားကင်းလက်ရေရင်တစင်းကိုပြန်လည်တိုက်ခတ်ဖို့ကြိုးစားတဲ့ဗီယက်နမ်ငါးဖမ်းစစ်လေပေါ်ကငါးဖမ်းသမားတဦးကိုမလေးရှားကမ်းခြေဆောင်တပ်ကတနက်နေ့ပစ်ခတ်လို့တိုက်ဆုံသွားကြောင်းမလေးရှားတာဝန်ရှိသူတို့ကတနင်္လာနေ့ကပြောပါရယ်ကီလန်တန်ပြည်နယ်တောက်ပါလီဒေသကနေရေပိုင်80အကွာမလေးရှားရေပိုင်နဲ့တဲတနင်္လာနေ့နောင်ပိုင်းကဗီယက်နမ်ငါးဖမ်းစစ်လေနဲ့ဆင်ဝင်ရောက်ခဲ့တယ်လို့မလေးရှားကမ်းခြေဆောင်တပ်အကြီးအကဲမိုဟာမက်ဇူဘီမတ်ဆောင်က AFP သတင်းကိုပြောပါရယ်အစပိုင်းတုန်းကဒီစစ်လေနဲ့ဆင်ကို6လက်နဲ့အနေနဲ့ကန်ချီဆောင်တက်ကလေထဲကိုတနက်ပြစ်ပေါက်ခဲ့ပေမဲ့သူတို့ကခင်းလက်ရေရင်ကိုဆက်လီနဲ့တိုက်ခိုက်ဖို့ကြိုးစားပြီးတက်စီပလေးနဲ့ပြစ်ပေါက်ခဲ့တာကြောင့်ကန်ချီဆောင်တက်ဖွဲ့ဝင်တွေကကိုကူကိုကာဝရဲအနေနဲ့တနက်နဲ့ပြန်ပြီးပြစ်ခဲ့ရတာဖြစ်ကြောင်းဇူဝီကပြောပါရယ်ဒီပြစ်ခတ်မှုအတွင်းဗီယက်နမ်ငါးဖမ်းသမားတူတန်ရရှိခဲ့ပြီးကန်ချီကိုတက်ဆောင်လာပြီးတဲ့နောက်မှာတည်ဆုံသွားခဲ့တာပါတောင်တရုတ်ပင်လယ်ထဲနေပြည်အစိပ်ပိုင်းတချို့ကိုဒူဘိုင်ငါးပိုင်းအငင်းပွားနေတဲ့အထက်ဘရူနိုင်းမလေးရှားဖိလစ်ပိုင်းထိုင်ဝမ်ဗီယက်နမ်တို့ပါဝင်ပြီးတရုတ်နိုင်ငံကတော့တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုပိုင်ဆိုင်တယ်လို့တောင်းဆိုထားပါရယ်ခင်ဗျာပြည်သူ့အခြေစိုက်စီးပွားရေးလုပ်ငန်းကုမ္ပဏီကြီးတစ်ခုကိုပိုင်ဆိုင်တဲ့စင်ကာပူစီးပွားရေးလုပ်ငန်းရှင်ကြီး၃ဦးကအင်္ဂလန်ပရီးမီယာလိဘောလုံးအသင်းတစ်သင်းဖြစ်တဲ့ Newcastle United အသင်းကိုဝယ်ယူဖို့ဆွေးနွေးပြောဆိုနေတာတွေအတော်လေးခီးရောက်နေပြီလို့အဲ့ဒီကုမ္ပဏီကတနင်္လာနေ့ကပြောပါရယ်အစောပိုင်းက Newcastle United အသင်းကို Saudi ကုမ္ပဏီတစ်ခုကဝယ်ယူမလို့လုပ်နေတာဖြစ်ပြီး မောင်မြင့်ကလည်းပဲတရက်ပတ်အနေငယ်အကြာမှာစင်မှုလုပ်ငန်းရှင်တွေကအခုလိုဝယ်ယူဖို့ကြိုးစားနေတာဖြစ်ပါတယ်။ Newcastle United အသင်းကိုဝယ်ယူမဲ့ Billagraph Nova Group အုပ်စုဟာနိုင်ငံပေါင်း100ကျော်မှာအားကစားကျန်းမာရေးနဲ့စိတ်ကံပစ္စည်းသုံးဆောင်ဆိုင်ရာလုပ်ငန်းတွေလုပ်ကိုင်နေတာဖြစ်ပါတယ်။အယောင်ဝယ်ကိစ္စနဲ့ပတ်သက်လို့အင်္ဂလန်အသင်းကပတိန်ဟောင်းလည်းဖြစ် Newcastle United ဘောလုံးသမားဟောင်းလည်းဖြစ်တဲ့ Alan Shearer နဲ့အရေးကစားသမားဟောင်း Michael Shopper တို့ရဲ့အကူအညီကိုရယူနေတယ်လို့လည်းပြောပါတယ်။ Billagraph Nova Group Company ကိုစင်ကာပူနိုင်ငံသားညီကိုဝန်ကွယ်နှစ်ဦးဖြစ်တဲ့ Nelson နဲ့ Terence Lowe တို့နဲ့အတူ Super Pair Evangeline Shan တို့က2008ခုနှစ်မှာတွဲပတ်တည်ထောင်ခဲ့တာဖြစ်ပါတယ်။စင်ကာပူစီးပွားရေးလုပ်ငန်းရှင်တို့ဖြစ်တဲ့ Peter Lim ကလည်း Spain La Liga Champion 6ကြိမ်ဖြစ်ခဲ့မှုတဲ့ Valencia အသင်းကိုဝယ်ယူထားသူဖြစ်ပါတယ်ခင်ဗျာ။အင်္ဂလိပ်မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။နိုဝင်ဘာရွေးကောက်ပွဲမှာမဲပဲခွေရှိသူတွေမဲပဲခွေရဖို့နိုင်ငံသားစစ်စစ်ရေးမှတ်ပုံတင်တွေအမြန်ထုတ်ပေးနိုင်ဖို့တာဝန်ရှိသူတွေစီစဉ်နေပေမဲ့အချိန်မီပြည့်စုံနိုင်ပါမလားစိုးရိမ်မှုတွေရှိနေတဲ့အကြောင်းပြောပြချင်ပါတယ်။ကျွန်မအကနွန်ပါလာမယ့်ရွေးကောက်ပွဲမှာအသက်18နှစ်ပြည့်ပြီးသူတိုင်းမဲပဲပိုင်ခွင့်မဆုံးရှုံးစေဖို့နိုင်ငံသားစစ်စစ်ရေးမှတ်ပုံတင်တွေရရှိနိုင်အောင်ခွင့်ဆင်းဆောင်ရွက်နေကြောင်းအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဒုတိယဝန်ကြီးဦးမြင့်ကျန်းကပြောပါတယ
်ကျွန်တော်တို့ကဒါကဟိုကျွန်တော်တို့ဝန်ကြီးဌာနရဲ့လူဝင်လူဆင်အနေနဲ့ကျွန်တော်တို့ဒီနိုင်ငံသက်စစ်စစ်ရေးလုပ်ငန်းတွေလုပ်ပေးနေတာဗျအဲမဲဆန္ဒရှင်စီးရင်နဲ့ပတ်သက်လို့တော့ပြည်သူ့ရုပ်ကွယ်ကော်မရှင်ကနေပြီးတော့ကျွန်တော်တို့ဆောင်ရွက်နေပါတယ်ကျွန်တော်တို့ကတော့ဝန်ကြီးဌာနရဲ့ဒီပြစ်ဆာစီမံချက်ရဒီလိုလိုဆိုင်နေတဲ့တနင်္ဂနွေလုံးမှာပတ်ပုတ်တည်ရင်ကျွန်တော်တို့လုပ်ပေးနေတာပေါ့နော်ကျွန်တော်တို့ရုံးနေပါတယ်လုပ်ပေးတယ်တချို့ရုံးမလာနိုင်တဲ့လူတွေမှာတချို့အဆုံးဖျားကြတဲ့နေကြီးဒေသတွေမှာလည်းပွားပြီးတော့ကွင်းစင်နဲ့လုပ်ပေးနေတာပါဗျ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ခဲ့တဲ့လထဲပထမဆုံးအကြိမ်ထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စည်ရင်မှာအချက်လက်မှားယွင်းမှုတွေရှိနေတာတွေကိုလည်းကော်မရှင်နဲ့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေစစ်စစ်ပြီးပြင်ဆင်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်မဲဆန္ဒရှင်အမည်စည်ရင်မှာပါဝင်ပေမဲ့နိုင်ငံသားစစ်စစ်ရေးကပ်ပြန်မရှိသူတွေလည်းရှိနေဆဲဖြစ်တာကြောင့်ဒီလိုလူတွေတော့ကူညီဖို့ဆောင်ရွက်နေတယ်လို့လည်းမွန်ပြည်နယ်ကရွေးကောက်ပွဲလုပ်ငန်းမှာကူညီနေတဲ့ခရင်တိုင်းနာရေးရာဝန်ကြီးဦးစောအောင်မြင့်ခိုင်ကပြောပါတယ
်ဒီမူပြီးနေတစ်ခုလုံးပဲအဲ့ဒီအထဲမှာကျွန်တော်တို့မဲစရင်ထွက်လာတဲ့အခါကျတော့တချို့တော့ကျွန်တော်တို့ဟိုပြည်သူတွေထဲမှာဆိုရင်ကျွန်တော်တိုင်းသားတွေထဲမှာဆိုရင်သူမဲစရင်မှာပါလာတယ်ဟိုမပုတ်နေတဲ့မမရှိဘူးပေါ့နော်မပုတ်နေမပြုတ်တော့သေးဘူးပေါ့အဲ့ဒါမျိုးတွေရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့မဲစရင်ကတော့ပေါက်တယ်လူလည်းရှိတယ်မပုတ်နေမရှိဘူးမပြုတ်တော့သေးဆိုတဲ့အမျိုးကိုဒီဒါပစ္စည်းစီမံချက်နဲ့လူမှုကြီးကြရေးကနေပြီးတော့လုပ်တဲ့အစီအစဉ်ပါပဲ
ရွေးကောက်ပွဲကျင်းပဖို့တောင်းလာလောက်သာလိုတော့တဲ့အချိန်မှာပဲမဲပေးခွိနဲ့နိုင်ငံသားစစ်စစ်ရေးမှတ်ပုံတင်ရရှိရေးအချိန်မီဆောင်ရွက်နိုင်ပါမလားစိုးရိမ်မှုတွေလည်းရှိနေပါတယ်မွန်ပြည်နယ်ကြက်မြောမြို့နယ်ကော့ကလော်ကျေးရွာအောက်ချုပ်ရေးမှူးဦးစောအောင်ကတော့အချိန်မီဆောင်ရွက်နိုင်ဖို့တိုက်တွန်းထားတယ်လို့ပြောပါတယ
်ဒုတိယတော့မှာတော့အားလုံးဆိုရင်ကြံမဲ့တရားနည်းပါးတော့ကြံအောင်မှာမသိဘူးတော့ဘာလို့လဲဆိုတော့သူတို့ကဟိုအချက်လက်လေးတွေတောင်းလို့လေအချက်လက်လေးတွေတောင်းလို့ဆိုတော့ကျွန်တော်တို့မှကတော့ဟိုတချို့ကဒီကောင်ချင်းမရှိဘူးဟိုမထည့်ရသေးဘူးပေါ့နော်ကျွန်တော်တို့အနေနဲ့ကတော့ပြောရတာဒီအချက်လက်တောင်းလို့ဆိုတော့ကဒီကလေးတွေကအဖေဘက်ကဟိုဒီဥတွေဘက်ကြီးတွေမှတ်ပုတ်တွေရှိတယ်မှတ်ပုတ်တွေဒီကောင်ချင်းတွေရှိဒီဒီကြားထဲမှာကြံဝမ်းတဲ့ကလေးတွေကသူ့ဥတွေမှာထည့်လို့ရတယ်ပေါ့ကျွန်တော်တို့ကအဲ့လိုတောင်းဆိုလို့ပေါ့နော
်လာမယ့်ရွေးကောက်ပွဲမှာတော့မဲဆန္ဒရှင်38တန်းကျော်ရှိမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပြီးနိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေရှင်ပြိုင်ကြမှာဖြစ်ပါတယ်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကျွန်တော်ဝင်းမင်ပါ။မြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲစောင့်ကြည့်ရေးမကြာခင်ကပြိပင်ခံခဲ့ရတဲ့ရွေးကောက်ပွဲဆိုင်ရာပြည်သူလူရှာမှုအဖွဲ့ Pace ကိုပြန်ခွင့်ပြုလိုက်ပါပြီ။ဘလို့ဖြစ်သွားတာပါလဲ။ Pace အဖွဲ့အနေနဲ့ဒီပေါ်ဘလို့သဘောထားပြီးအင်္ဂါနေ့ကျရင်နေပြည်တော်မှာပြည်တော်စုရွေးကောက်ပွဲကော်မရှင် UEC နဲ့သွားဆွေးနွေးတဲ့အခါဘာတွေဆွေးနွေးဖို့ရှိနေပါလဲဒီပေါ် Pace အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကိုမေးမြန်းထားပါလဲ
ဟုတ်ကဲ့စိုင်းရဲကျော်စွာမြင့်ခင်ဗျာကျွန်တော်တို့အခုလာမယ့်ရွေးကောက်ပွဲမှာဒီစောင့်ကြည့်လေ့လာဖို့ပေါ့နော်အရင်ခွင့်ပြုချက်ပိတ်ခဲ့ရကနေအခုတော့ပြောင်းပြီးတော့ပြန်ခွင့်ပြုပေးမယ်လို့ကြားလို့ဘလို့ဖြစ်သွားတယ်ဆိုတာနည်းနည်းလေးရှင်းပြပေးပါလား
ဒီရွေးကောက်ပွဲစောင့်ကြည့်လေ့လာခွင့်ကိုဒီပြည့်ခဲ့တဲ့ဇူလိုင်လမှာကျွန်တော်တင်တယ် ဇူလိုင်14ရက်လောက်မှာတင်တယ်ကျွန်တော်တို့ဇီကိုဇူလိုင်30ရက်နေ့နေ့စွဲနဲ့စောင့်ကြည့်လေးလောက်ခွင့်မပြုတ်ဘူးဆိုပြီးတော့ကျွန်တော်တို့စာရောက်ပါတယ်အဲအဲ့ဒါပြီးတော့မှကျွန်တော်တို့မနေ့ကတော့ယူကော့ဘ်ကော်မရှင်နဲ့ကျွန်တော်တယ်လီဖုန်းဆက်သွယ်ရပါတယ်ဗျပြန်စကော့ဘ်ကော်မရှင်နဲ့တိုင်းမှုချုပ်ကကျွန်တော်တို့ကိုတယ်လီဖုန်းဆက်ပြီးတော့အကြောင်းကြားပါတယ်ကျွန်တော်တို့ကိုစောင့်ကြည့်လောက်ခွင့်ပြန်ပေးမယ်လို့ပြောပါတယ်ဆိုကျွန်တော်တို့ကိုအင်္ဂါနေ့မှာနေပြီးတော့လာဖို့လည်းကျွန်တော်ပြောထားပါတယ်ဆိုကျွန်တော်တို့အင်္ဂါနေ့နေပြီးတော့သွား
โอเคအဲ့တော့အခုဒီနေရာမှာဘာကြောင့်အခုလိုဆုံးဖြတ်ချက်ပြောင်းသွားလဲထင်
တယ်အဲ့ဒါတော့ကျွန်တော်တို့မပြောတတ်ဘူးဒါပေမဲ့လည်းကျွန်တော်တို့ဒီလိုကော်မရှင်နေနဲ့ဒီလိုစောင့်ကြည့်လောက်ခွင့်ပြန်ပေးမယ်ဆိုရင်ဆုံးဖြတ်ချက်ပြောင်းတာကိုတော့ကျွန်တော်တို့ကြိုးစားပါတယ်နောက်ပြီးတော့ကျွန်တော်တို့ထင်တာပေါ့လေပို့လို့အယူတရားကိစ္စကျွန်တော်စောင့်ကြည့်တဲ့ခွင့်ကဥပဒေနဲ့ဥပဒေမူပေါင်းဒီဥပဒေထဲမှာမရှိတဲ့အတွက်ကြောင့်မလို့ကော်မရှင်ပြောင်းလဲဖြစ်တိုင်းဖြစ်တိုင်းမှာကျွန်တော်စောင့်ကြည့်လောက်ခွင့်ရမလားမရဘူးလားဆိုတာအပြင်နဲ့ကျွန်တော်တို့ကိုကြိုးစားနေရတဲ့အရာဖြစ်တာဒါကြောင့်မို့ကျွန်တော်အများနဲ့စောင့်ကြည့်လောက်ခွင့်ကိုအကောက်ခွဲဥပဒေရကောက်ခွဲပေးအောင်ဥရီဘောင်းနဲ့ထည့်ထားတဲ့နယ်လို့ကျွန်တော်ပြောတယ်။နောက်တစ်ခုကကျွန်တော်လည်းဒီစောင့်ကြည့်တဲ့ကွင်းကိုအဖွဲအကြီးအသေးမဘုံနေရှိမှနိုင်ဘလို့ရှိမှဆိုတာမျိုးတက်တက်တာနဲ့ဆောင်လို့ရှိလို့ရှိရင်ကျွန်တော်တို့ဘယ်အဖွဲစည်းကမှစောင့်ကြည့်လာတယ်ဆိုပေးဖို့ကိုလုပ်တဲ့နယ်လို့လည်းကျွန်တော်တို့ဟိုမြင်ပါတယ်ဗျ။ဟု
တ်ကဲ့အဲ့တော့ဒီနေရာမှာအရင်အကြောင်းပြခဲ့တဲ့ဒီမဘုံမတင်တဲ့ကိစ္စတို့နောက်တခြားကိစ္စတွေရောပြောခဲ့တာရှိလား။
ဆိုကျွန်တော်တို့အခုအကြမ်းင်းတည်းရတော့ကျွန်တော်တို့ကိုစောင့်ကြည့်ရတော့ပြန်ပေးမယ်။နောက်ပြီးတော့မှကျွန်တော်တို့ရဲ့တင်းဖွဲ့မှုပေါ်တဲ့ကိစ္စနဲ့ပတ်သက်တဲ့ဆင်းရဲစရာရှိတယ်လို့ပြောပါတယ်။ဆိုကျွန်တော်တို့အဲ့ဒါတော့နေပြည်တော်ရောက်မှာပဲပို့ပြီးတော့အသေးစိတ်တည်ရမယ်။ close ရတော့အကြမ်းင်းအသေးစိတ်တော့ကျွန်တော်မတည်ရသေ
းဘူး။ Okay အရင်တော့ကတော့ညစ်ပယ်ခဲ့တာကဒီတည်ဝင်အဖွဲ့စည်းမှတ်ပုံမတင်ထားလို့ပေါ့နော်။နောက်တစ်ခုကတော့ဒီအဖွဲ့စည်းမှတ်ပုံတင်ဖို့ထောက်ပံ့ချက်တောင်းရမှာလဲနိုင်ငံခြားဝင်ငွေလက်ခံမှုနဲ့နောက်ရုပ်ကဘကော်မရှင်လုပ်ငန်းကိုကူညီတာမဟုတ်ပဲねစောင့်ကြည့်တာဖြစ်တယ်ဆိုတာမျိုးအကြောင်းပြန်ခဲ့တယ်လို့ကြားပါတယ
်ဟုတ်ပါ
တယ်ဟုတ်ကဲ့အဲ့ဒီအနေထားရော
ဟုတ်ပါတယ်ဗျဟုတ်ပါတယ်အရင်ကျွန်တော်တို့အဲ့ဒီတိုင်းမှာပဲကျွန်တော်တို့ကိုဒီစောင့်ကြည့်ပထမဆုံးကတော့ကျွန်တော်တို့အသင်းဖွဲ့မှပုံတင်အတွက်ထောက်ခံစာတောင်းတဲ့အခါမှာကျွန်တော်တို့ကစောင့်ကြည့်ကြရတဲ့ဖွဲ့ဖြစ်တယ်ပြည်သူ့ကော်မတီကော်မရှင်ကိုကူညီပံ့ပိုးရဖွဲ့မှုတော့မပေးနိုင်ဘူးနောက်စောင့်ကြည့်ရုပ်ကဘစောင့်ကြည့်လာဖို့အတွက်ကကျတော့လေကျွန်တော်တို့ကအာဒီတင်ဖို့မပေါ်နေမရှိပဲနဲ့နိုင်ငံခြားကအထောက်ပံ့ရန်ပုံပေါ်လက်ခံတဲ့အတွက်ကြောင့်မလို့ဥရိမပေါ်နဲ့ညီညွတ်ဘူးဒါကြောင့်မို့လို့စောင့်ကြည့်တဲ့ကမပေးနိုင်ဘူးလို့ကျွန်တော်တို့ပြောခဲ့တဲ့ပုံပါပဲဆိုတော့အခုကတော့ဒါဒီကိစ္စကဒါပြဿနာမရှိအောင်ဆိုတဲ့ပုံလို့ကျွန်တော်ယူဆတယ်အမှန်ကတော့ကျွန်တော်တို့ဇူလိုင်လ18ရက်နေ့မှာလည်းကပြည်တော်စုကော်ကော်မရှင်နဲ့ရပ်တက်ဖွဲ့စည်းပြည်ဆောင်ပွဲမှာပြည်တော်စုကော်မရှင်ကကျွန်တော်ပြောခဲ့ပြီးသားပါကျွန်တော်တို့ဒီစောင့်ကြည့်လေးလာဖို့အတွက်ကောအသိပညာပေးလုပ်ငန်းတွေလုပ်ဖို့အတွက်ကောဒီတင်ဖို့ပေါ်နေမှာမလို့အပူတင်ဖို့ရှိစရာမလိုဘူးဘယ်ဖွဲ့စည်းမှုဆိုလွန်းလွန်းလုပ်ခွင့်ရမယ်လို့ပြောပြီးသားပါပြောပြီးသားကိုပုံမှန်ကကျွန်တော်တို့ဒီဆိုဖက်ချက်ပြောင်းသွားတဲ့သဘောပါပဲဟု
တ်ကဲ့အဲ့တော့အခုလာမယ့်အင်ကာနေမှာဘာတွေဆွေးနွေးဖို့မှန်းချလဲ
အဓိကတော့ကျွန်တော်တို့စောင့်ကြည့်လေးလာခွင့်နဲ့ပတ်သက်လို့ပြန်ပေးမယ်ဆိုတာနဲ့ပတ်သက်ကျွန်တော်တို့ကြည့်လို့အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဘာတွေတင်းချက်လက်တွေကျွန်တော်ထပ်ပေးဖို့လို့ဒါလားမလိုဘူးလားနောက်ပြီးတော့မှကျွန်တော်တို့စောင့်ကြည့်လေးလာခွင့်ကိုရောကျွန်တော်ဘယ်လိုလဲစောင့်ကြည့်ခွင့်ရမလဲအဲ့ဒါကိုကျွန်တော်အဓိကထားပြီးဆွေးနွေးမယ်ဒါကြောင့်မကျွန်တော်တို့ဒီခုနကတင်ဖတ်မှုပုံနဲ့ပြေးမယ်ဆိုရင်တော့ကျွန်တော်ဘာအကန့်အသတ်တွေရှိမလဲအဲ့ဒါလည်းကျွန်တော်အဓိကထားပြီးဆွေးနွေးမယ်လို့ကျွန်တော်တို့ပြောစဉ်းစားထားပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆန်ရဲကျော်စွာမြင့်ကျွန်တော်ဝင့်မင်ပ
ါ VOE American တန်ရက်စီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမထော်ပါပြည်သူနိုင်ငံဘက်ကနေအင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီးဗြိတိန်နိုင်ငံနဲ့တရားမဝင်ဝင်ရောက်လာသူတွေကိစ္စနှစ်နိုင်ငံဝန်ကြီးတွေတွေ့ဆုံဆွေးနွေးနေကြရပါတယ်ဒီနှစ်ထဲဥရောပကတစ်စင်းရဲ့ဗြိတိန်နိုင်ငံနဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူ4000ကျော်ခလုံးခွင့်တောင်းခံခဲ့ပါတယ်အခုလိုဝင်ရောက်လာသူတွေကိုလက်မခံဘဲဥရောပကိုပြန်ပို့ဖို့ဗြိတိန်နိုင်ငံအတွက်ပုံပြီးခက်ခဲလာနေတဲ့အကြောင်း Henry Ritual သတိပေးပို့ထားပါတယ်ကမ္ဘာပေါ်မှာအသွားအလာအများဆုံးရေလမ်းကြောင်းတစ်ခုဖြစ်တဲ့အင်္ဂလိပ်ရေလက်ကြားကိုဖြတ်ပြီးပြီးခဲ့တဲ့အပတ်တည်းလူ900လောက်ဗြိတိန်နိုင်ငံတဲ့တရားမဝင်ဝင်ရောက်လာခဲ့ပါတယ်အုတ်ထင်းသူမပါတဲ့ကလေးတွေကလည်းဒါဇင်နဲ့ချီရှိပါတယ်။အများစုကရဘာလေးတွေအသုံးပြုပြီးရေလက်ကြားကိုဖြတ်ခဲ့ကြတာပါ။ဒီလိုတရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေများလာတာကဗြိတိန်နိုင်ငံရေးကိုလှလှရှားရှားရိုက်ခတ်လာစေခဲ့ပါတယ်။
We stop them working with the French we just stop them from getting across.
သူတို့တွေဘူးလို့ဝင်ရောက်နေတာကိုတားဆီးရပါမယ်။ဒီတဲ့နဲ့ညှိနှိုင်းနေပါတယ်။ နောက်တစ်ချက်ကကျွန်တော်တို့မှာရှိတဲ့ဥပဒေပူပေါင်းကိုပြန်ပြီးကြည့်ဖို့လိုပါတယ်။တရားမဝင်ဝင်ရောက်လာတဲ့ကိစ္စနဲ့ပတ်သက်တဲ့ဥပဒေအကြောင်းအရာဆွေးဆုံးလင်းလင်းကိုပြန်ပြီးကြည့်ဖို့လိုပါတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောပါတယ်။အခုရပိုင်းထဲမှာတော့ရစ်တပ်သင်္ဘောတွေနဲ့ရှာဖွေရေးလေယာဉ်တွေကိုအင်းလေရေလက်ကြားမှာခြားထားလိုက်ပါတယ်။လက်ဆက်ကိုမထိတ်ချုပ်နိုင်တော့ဘူးလို့လည်းရစ်တပ်အရာရှိဟောင်းခရစ်စ်ပယ်ရီကပြောပါတယ်။
It's quite clear that we don't have a
marathon. ဒီနေ့ပိုင်းကလည်းကျွန်တော်တို့ကောင်းကောင်းမထိတ်ချုပ်ထားနိုင်တော့ဘူးဆိုတာသိထင်ရှားပါတယ်။ဒီကိလုံကြုံမှုကလည်းမရှိဘူး။ဒီလက်ချောင်းဟိုဘက်ဒီဘက်နှစ်ဖက်စလုံးမှာဥပဒေနဲ့မညီလှုပ်ဆောင်နေတာတွေရှိနေပါတယ်။ဒီပြဿနာကိုဖြေရှင်းရေးဂျီတက်ရဲ့အခန်းကဏ္ဍကလည်းတက်တက်ကွက်ကွက်မရှိလာပါဘူး။ Britain ရေပိုင်းနဲ့ထဲဝင်လာတဲ့ရွှေပြောင်းဝင်ရောက်လာသူတွေရဲ့လှေလှော်မောင်းထုတ်ရင်းအပြည်ပြည်ဆိုင်ရာဥပဒေတွေနဲ့ဂျီချောင်းဆိုင်ရာဥပဒေတွေကိုချိုးဖောက်ရရောက်လိမ့်မယ်လို့လည်းဥပဒေပညာရှင်တွေကထောက်ပြပါတယ်
။ You can't justpush people back
သူတို့ကိုပြန်ပေါင်းထုတ်ပြီးရင်းနဲ့မှာမဟုတ်ဘူးဆိုပြီးမျှော်လင့်တယ်လို့မရပါဘူးတချို့လေတွေမှောက်ကုန်နိုင်တော့ပြန်ပေါင်းထုတ်တဲ့ကိစ္စကလုံးဝလက်မခံနိုင်စရာပါပြည်သူတွေသဘောမတူပဲလေတွေကိုပြည်သူဘက်ကန်းကိုလည်းပြန်ဆွဲခေါ်သွားလို့မရဘူးအပြည်ပြည်ဆိုင်ရာဥပဒေအရအခုကြီးလိုအပ်ပြီးဒုက္ခရောက်နေတဲ့လေသင်းမောတွေကိုကယ်ဆယ်ပေးဖို့တာဝန်ရှိပါတယ်ရင်းနဲ့သင်းမောတွေခြားထားတာကြောင့်ပြောလို့မထားတဲ့အကျိုးဆက်တွေနဲ့ကြုံရနိုင်တယ်လို့လည်း Colin Yu ကဆက်ပြောပါတယ
်။ But if it was the British who were doing that, it would be back to
a များက British လူမျိုးတယောက်ဖြစ်ပြီးအခုလိုလိုလုပ်တယ်ဆိုရင်ခင်ဗျားလည်း Britain ကကြီးကိုပြန်အဖို့ခံရလိမ့်မယ်။ Britain ဆိုရကဒါမျိုးဖြစ်မှာကိုရှောင်ရှားကြပါတယ်။ EU ဥရောပသမဂ္ဂရဲ့ဥပဒေအရရွှေပြောင်းဝင်ရောက်လာသူတွေဟာသူတို့ပထမဆုံးရောက်ရှိတဲ့ EU နိုင်ငံမှာခလုံးခွင့်တောင်းခံရပါတယ်။ဒါကြောင့်အရင်ကဥရောပကတစ်ဆင့်ဝင်ရောက်လာသူအများအပြားကိုဗြိတိနိုင်ငံကဥရောပကိုပြန်ပို့ပေးနိုင်ကြတာပါအခုတော့အဖွဲ့ဝင်မဟုတ်တော့လို့ဥရောပကိုပြန်ပို့ဖို့အခက်အခဲရှိသွားပြီဖြစ်ပါတယ်ဗြိတိအစိုးရကတော့အသက်သေဆုံးမှုတွေမဖြစ်အောင်အင်္ဂလိပ်ရေလက်ကြားကိုဝင်ရောက်တဲ့လမ်းကြောင်းတွေကိုပိတ်ပစ်ဖို့လိုတယ်လို့ပြောပါတယ်ကိုနေဆက်ကိုကိုပြန်ထိန်းချုပ်မယ်လို့ပြောနေတဲ့အစိုးရတရအတွက်ကတော့ရွှေပြောင်းဝင်ရောက်လာသူတွေရဲ့အရေးဟာနိုင်ငံရေးပြုတ်ကွက်တစ်ခုဖြစ်လို့နေပါတယ်ခင်ဗျာကျွန်တော်ရမ်တော်မှာ
စိတ်ကြမ်းမာရေးပြဿနာကြောင့်လူငယ်တွေဆေးရုံရေးပေါ်ဌာနတွေကိုရောက်လာတဲ့နှုံတိုးလာနေတာကြောင့်အကြောင်းရင်းကိုတည်နိုင်ဖို့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကဆေးသူတေသူတွေလေ့လာစူးစမ်းနေကြပါတယ်ဒီအကြောင်း AP သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါကလေးတွေနဲ့ဆက်ကြောသက်အရွယ်တွေစိတ်ကြမ်းမာရေးပြဿနာနဲ့အရေးပေါ်ဌာနရောက်လာတဲ့အရေးအတွက်ဟာ2014ခုနှစ်ကစပြီးနဆတိုးလာတယ်လို့ဩစတြေးလျပိုင်းတက်စမီးနီးယားကျွန်းကRyan Hobart ဆေးရုံကဒေါက်တာ Beatrice ကပြောပါတယ်။ဒါကြောင့်သူဦးဆောင်ပြီးလူငယ်တွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလေ့လာနေကြတာပ
ါ။ Tell us what the risk factors for young people present.
ဒီဝဌာနာကိုရောက်လာရလောက်အောင်လူငယ်တွေအတွက်အန္တရာယ်ဖြစ်စေလောက်တဲ့အကြောင်းရင်းတွေကဘာတွေလဲဆိုတာကိုကျွန်တော်တို့အဓိကထားပြီးတော့လေ့လာနေပါတယ်။သူတို့ရဲ့အသက်ပိုင်းခြားဆေးရုံကိုရောက်လာရအောင်လူမှုရေးနဲ့ပတ်ဝန်းကျင်မှာဘယ်လိုအခြေအနေရှိနေသလဲဆိုတာတွေကိုအဓိကထားပြီးလေ့လာနေတာပါ။
အရေးပေါ်ဌာနကိုရောက်လာတဲ့အခါမှာရောဆေးရုံကဆင်းသွားပြီးနောက်မှာပါကင်တွဲဆောင်ရွက်ပုံတွေနဲ့ပတ်သက်လို့ကုသမှုတွေကိုလည်းသူတေသီတွေလေ့လာနေပါတယ်။လူငယ်တွေရဲ့စိတ်ကြမ်းမာရေးကိုလေ့လာနေတဲ့ကျယ်ပြန့်လာတဲ့သူတေသနာလုပ်ငန်းအတွက်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကနေရာ30မှာဒေါက်တာဘီယက်ထရန်တာဝန်ယူနေတဲ့ Royal Hobart ဆေးရုံလည်းတစ်ခုအပါအဝင်ဖြစ်ပါတယ
်။
ဆေးရုံကိုရောက်လာကြတဲ့လူငယ်တွေမှာအများဆုံးတွေ့နေရတာကကိုကိုကိုထိခိုက်နာကြအောင်လုပ်တာစိတ်ကြဝေနာပူဆိုးလာနေတာတွေနဲ့ဆက်ဆက်နေပါတယ်။သူတို့အတွက်အခုကြီးလိုနေပြီလို့ထင်လာတဲ့အထိစိုးရိမ်ကြောင်းကြစိတ်တွေဖြင့်လွန်ခဲ့တဲ့24နာရီအတွင်းကြုံခဲ့ရတဲ့စိတ်ဖိစီးမှုတွေနဲ့ဆက်ဆက်နေတာကိုလည်းအများဆုံးတွေ့ရပါတယ်
။လူငယ်တွေမှာရှိတတ်တဲ့တာမန်စိုးရိမ်ကြောက်လန့်စိတ်တွေဟာဒီနှစ်ပိုင်းတွေမှာပူဆိုးလာနေတယ်လို့လည်း Black Dot စိတ်သိပ္ပံဌာနကစိတ်ကြမ်းမာရေးပညာရှင်ဒေါက်တာ Helen Christine ကပြောပါတယ်။
This year 2020 has brought together a number of
2020ပြည့်နှစ်တည်းစိုးရိမ်မှုများတဲ့လူငယ်တွေကိုပိုတွေ့လာရပါတယ်။
ဩစတြေးလျနိုင်ငံကတော်မီလောင်ကျော်မှုကအစကဘာတဝမ်းရင်ဆိုင်နေရတဲ့ကပ်ရောဂါအစုံပတ်ဝန်းကျင်ပြဿနာတွေကလည်းစိုးရိမ်စိတ်တွေကိုကြီးထွားစေတယ်လို့ဆိုပါတယ
်
ကိုဗစ်ကလည်းလူငယ်တွေကြားပညာရေးနဲ့အခွင့်အလမ်းအတွက်စိုးရိမ်စိတ်တွေကြီးထွားစေခဲ့ပါတယ
်လူငယ်တွေစိတ်ကြမ်းမာရေးအတွက်သုတေသနဌာနတစ်ခုချင်းစီကတွေ့ရှိမှုတွေကိုပေါင်းစပ်ပြီးရလတ်တွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာလိမ့်မယ်လို့သူတေတီတွေမျှော်လင့်ထားသလိုလေလာမှုတွေဟာသက်ဆိုင်ရာဒေသတွေအတွက်လည်းအထောက်အကူဖြစ်လိမ့်မယ်လို့ယုံကြည်ကြောင်း Royal Hobart ဆေးရုံကသူတေတီဒေါက်တာ Heather Francis ကပြောပါတယ
် What we're really keen to see in Tasmania
ကျမတို့အမှန်တကယ်တွေ့မြင်လို့ရတာကတော့ Tasmania မှာတည်ကြတဲ့လမ်းညွှန်ချက်တွေချမှတ်နိုင်မှုပါ
ဒါမှသာတိုးတက်ပြီးတော့လူမှုအတိုင်းဝိုင်းကြားမှာလည်းလက်တွေကျင့်သုံးနိုင်ကြမှာပါ
လက်တလောလေးလာချက်တွေပေါ်မူတည်ပြီးနောက်ထပ်လည်းဘေကန္တတွေမှာသုတေသနလုပ်ငန်းတွေကိုဥစားပေးဆောင်ရွက်တင်တယ်လဲဆိုတာစဉ်းစားဆုံးဖြတ်သွားမှာဖြစ်ပါတယ်ရှင်။ကျွန်မခွာညိုပါ
အနည်းနဲ့ခင်ပြွေးမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကမ္ဘာသတင်းနေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကျွန်မအင်ဂျင်နိုင်ပါ။မြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်အသင့်ပြင်နေကြပြီဆိုတဲ့ကောင်းစင်နဲ့ Telegraph India မှာ Superabamic ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြချင်ပါတယ်။ဒေါင်ဆန်းစုကြည်ကတော့မရေရာတဲ့စိတ်ကူးယဉ်ဝါဒထက်ခက်ခဲပြီးလက်တွေ့ကြတဲ့နိုင်ငံရေးသဘောတရားဘက်ကိုပြောင်းလဲသွားခဲ့ပြီလို့အစားချီထားပါတယ်။မြန်မာဒီမိုကရေစီကောင်းဆောင်ဒေါက်ဆန်းစုကြည်ဟာတိုင်းပြည်မှာအင်အားအကြီးဆုံးစစ်တပ်နဲ့ထိတိုက်တွေ့ဆုံမှုတွေကိုရှောင်ရှားပြီးနောက်နိုဝင်ဘာလ10ရက်မှာကျင်းပမဲ့ရွေးကောက်ပွဲမှာသူဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အာဏာပြန်ရဖို့ရည်ရွယ်ထားပါတယ်။ရဲစွမ်းတက်တီထက်လိန်မာတိုတိတ်တာကပိုပြီးကောင်းတယ်ဆိုတော့ဒေါက်ဆန်းစုကြည်သဘောပေါက်လာပုံရတယ်လို့ဆိုပါတယ်။သူကိုသမရဖြစ်ဖို့တားမြစ်ထားသလိုအရေးပါတဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့လွှတ်တော်ထဲမှာစစ်သား25ရာခိုင်နှုန်းပါနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲဖို့ NLD ရဲ့ကြိုးပမ်းမှုတွေကိုဆွန့်လွှတ်ခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့3နှစ်ကဆောင်းမရှင်ကိုဒေါက်ဆန်းစုကြည်ပြောခဲ့တာကအမွှန်းတင်ခံရတဲ့ပြယုတ်အဖြစ်ရှိနေတဲ့ပုံကူမျိုးထက်ဖခင်နိုင်ငံရေးသမားရဲ့သွေးကိုဆက်ခံသူအဖြစ်ရှင်သန်ရပ်တည်ဖို့သူ့အနေနဲ့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလိုပြောတဲ့အတိုင်းပဲသူရက်တီခဲ့တယ်လို့ဆောင်းမရှင်ကရေးထားပါဗျ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုဖိနှိပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့တိမှုကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာရဲ့တောင်းဆိုမှုတွေအပေါ်စစ်တပ်ရဲ့ညှင်းဆုံမှုကိုဒေါက်ဆန်းစုကြည်ကလက်ခံခဲ့တယ်လို့မြန်မာစစ်အရာရှိတွေကိုတရားစွဲတဲ့ ICJ နိုင်ငံတကာတရားရုံးမှာသူကိုယ်တိုင်တက်ရောက်ခုခံခြေပါခဲ့ပါဗျ။ဒေါက်ဆန်းစုကြည်အမြဲပြောနေတာကဒီစစ်တပ်ဟာမြန်မာပြည်လွတ်မြောက်ရေးအတွက်သူ့ဖေဘိုးကျော်အောင်ဆန်းထူထောင်ခဲ့တာဖြစ်တယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့လည်းစစ်တပ်ဟာဒေါက်ဆန်းစုကြည်ကိုအာဏာလွှဲပေးဖို့ငြင်းဆန်ခဲ့တယ်လို့နှစ်ပေါင်းများစွာနေအကျေချုပ်ချထားခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဟာနိုင်ငံတကာစံပြတဲ့ပုံရိပ်ကနေနိုင်ငံရေးသမားဘဝအဖြစ်ပြောင်းလဲခံယူခဲ့တဲ့အတွက်စစ်တပ်နဲ့ဆက်ဆံရေးပုံမကောင်းမွန်လာတယ်လို့ဆိုရမှာပါ။ဒါပေမဲ့တကယ်လို့ဒေါက်ဆန်းစုကြည်ဟာဒီအတိုင်းသူရဲ့ policy ကိုဆက်လက်ကျင့်သုံးနေမယ်ဆိုရင်ထိခိုက်မှုများစွာရှိလိမ့်မယ်လို့ဆောင်းမရှင်ကဆိုပါတယ်။ဆောင်းမရှင်ဥပမာပေးထားတဲ့အချက်ကတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ဒုတိယပင်လုံညီလာခံလိုမျိုးတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့ကြယ်ပြန့်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်နေရာရှိမှာမဟုတ်ဘူးလို့ဆိုပါတယ်။ဘာကြောင့်လဲဆိုရင်ရပ်တန့်နေတဲ့ဆွေးနွေးပွဲတွေကိုပြန်ပြီးစတင်ဖို့ဆွေးနွေးမယ့်အခွင့်အလမ်းသူတို့မှမရှိဘူးဆိုတာတိုင်းဒေသအဖွဲ့တွေကမြင်ရလို့ဖြစ်ပါတယ်။နောက်တိုင်းရင်းသားတွေနဲ့ဆက်ပြီးပဋိပက္ခဖြစ်နေမှသာစစ်တပ်အနေနဲ့သူ့အင်အားကိုတိုးချဲ့ဖို့တိုင်းပြည်မပြိုကွဲရေးဆက်လက်ရည်တည်ဖို့ဆိုတဲ့အကြောင်းပြချက်ခိုင်ခိုင်လုံလုံပေးနိုင်မှာဖြစ်ပါတယ်။အရင်ကတရုတ်နဲ့အနီးကဆက်ဆံရေးရှိခဲ့တဲ့မြန်မာစစ်တပ်ရောအခုဒေါအောင်ဆန်းစုကြည်ပါအိန္ဒိယနဲ့ဆက်ဆံရေးအရင်ကထက်ပိုမိုကောင်းမွန်အောင်လှုပ်ဆောင်လာတာဟာအင်အားအလွန်တောင့်တင်းတဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့ကိုခြေမုံရေးအိန္ဒိယစစ်တပ်ရဲ့အကူအညီအလွန်အမင်းလိုအပ်နေလို့ဖြစ်တယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမြန်မာစစ်တပ်နဲ့အစိုးရကြားအိန္ဒိယနဲ့တရုတ်ပါဝင်ပတ်သက်နေပုံဟာ Great Game East လို့အမည်ပေးထားတဲ့အရှေ့ဘက်ကအရှုပ်ထွေးဆုံးပြားစပ်ကြီးတစ်ခုကိုရှုမြင်ရတော့မယ်ဆိုတဲ့အကြောင်းအာရှရေးရာစောင့်ကြည့်လေ့လာသူဘာတီးလင်နာရဲ့သုံးသပ်ချက်ကိုဆောင်းပါးမှာကိုးကားဖော်ပြထားပါတယ်ရှင်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရ
ြစ်သတင်းပတ်တဲ့21ရာစုပင်လုံညီလာခံကျင်းပရမှာအရေးပါတဲ့သဘောတူညီချက်တွေချုပ်ဆိုဖို့ညီမန်းထားပေမဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအဖို့အထစ်တွေရှိနေစေဖြစ်တာကိုအစိုးရနဲ့တက်မတော်တာဝန်ရှိသူတွေကိုယ်တိုင်ပြောဆိုနေကြတာတွေတွေ့နေရတဲ့အကြောင်းဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်မှာတင်ပြပါမယ်။ကျွန်တော်မိုးစောပါ။တက်မတော်ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မူကြီးမင်းအောင်လှိုင်ကငင်းချမ်းရေးလုပ်ငန်းစဉ်ကိုအင်တိုင်းအားတိုင်းလုပ်နိုင်ဖို့အတွက်တက်မတော်ကဆောင်ရွက်ခဲ့ပေမဲ့ငင်းချမ်းရေးကိစ္စတွေကိုဥဆောင်ဆောင်ရွက်နေတဲ့အမျိုးသားပြည်နယ်တင့်မြက်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC ကအကောင့်ထဲမဖော်နိုင်ခဲ့ဘူးလို့ရုရှားနိုင်ငံတုတ် Politic Magazine နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့တာပါ။ဒီသတင်းကိုဒီလ9ရက်နေ့တုတ်မြောက်ရီသတင်းစာမှာဖော်ပြခဲ့တာလည်းဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကငင်းချမ်းရေးလုပ်ငန်းစဉ်ကြန့်ကြာမှုဟာ21ရာစုပင်လုံးဒုတိယနဲ့တတိယအစည်းအဝေးအပေါ်မှာအခြေခံပြီးဖြစ်လာရတဲ့အကြောင်းကိုဒီလ12ရက်နေ့ကကျင်းပတဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်
။ဒုတိယအစည်းအဝေးမှာကျွန်တော်ဒက်လော့ဖြစ်သွားတယ်။ဒက်လော့ဖြစ်သွားတတိယအစည်းအဝေးကျအဲ့ဒါကိုမဆွေးနွေးနိုင်ဘူး။အဓိကအဖြစ်ဘာလဲဆိုတော့ကိုပိုင်ပြဌာန်းခွင့်နဲ့ကွန်ပျူတာရေးကိစ္စတွေပေါ့နော်ဒီကိစ္စတွေဒက်လော့ဖြစ်သွားတယ်နောက်ညီလာခံမှလည်းမပြေလည်ဘူးမပြေလည်တော့ကျွန်တော်တို့ပြန်ပြီးတော့စဉ်းစားရတယ်ပေါ့နော်နှစ်ဖက်လုံးကစဉ်းစားရတယ်နောက်ဆရာတို့လည်းမှတ်မိလိုက်မယ်2018နိုဝင်ဘာမှာအာဆီယံဆက်နဲ့ KNU ကစတိတ်မန့်ထွက်တယ် KNU ကဒီငင်းငင်းရေးဆွေးနွေးမှုတွေကနေပြီးတော့ပါဝင်ခြင်းကနေရပ်ဆိုင်ထားတယ်ဆိုတာထွက်တယ်အာဆီယံဆက်က GMCC ဝေးတွေကပါဝင်ခြင်းကနေရပ်ဆိုင်တယ်ဆိုထွက်တယ်အဲ့ဒါတွေကဘယ်ဟာနှိထွက်လာလဲဆိုကျွန်တော်တို့နေပြည်တော်ရွှေဆိုင်မှာကျင်းပပြီးလုပ်တဲ့ template stand ပေါ့နော် NC လင်းတစ်ပြည့်အဲ့ဒါနေဆက်ဆက်ပြီးတော့ဖြစ်လာတယ်
ကေမျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကငင်းချမ်းရေးလုပ်ငန်းစဉ်တွေမှာပတ်ဝန်းတာကိုယာယီရပ်ဆိုင်းလိုက်တဲ့နောက်တနည်းနှစ်ကြိမ်ကျင်းပရမယ်21ရာစုပင်လုံးစည်းဝေးဟာလည်းနှစ်နှစ်လောက်ရပ်ဆိုင်းခဲ့ရတာပါဒီလိုရပ်ဆိုင်းသွားတဲ့အခြေအနေကိုပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ဒူဥက္ကဋ္ဌဦးခွန်မြင့်ထွန်းကလည်းအခုလိုပြောပါတယ
်ဒီကတော့ကျွန်တော်ဒီဒုတိယပင်လုံးမှာကဒေယာစတယ်လို့ပြောရမှာဖြစ်ပါတယ်ဒုတိယပင်လုံးမှာကျွန်တော်တို့နိုင်ငံရေးဆွေးနွေးဖို့သဘောတူညီချက်တွေရဖို့အဲ့တော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ပတ်သက်တာဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးဆိုင်ရာဒီလိုသဘောတူညီချက်တွေရဖို့ဟိုကကျွန်တော်တို့တော်တော်ကိုသဘောတူပြီးသားဖြစ်နေလောက်ပြီးအဲ့ဒီအချိန်ခါမှာဒါအစိုးရတက်မတော်ဘက်ကနေပြီးတော့ဒီကျွန်တော်တိုင်းသားဒီဘက်ကိုတောင်းဆိုတာခွင့်မထွက်ရေးဆိုတဲ့ဟာဟိုဘောနော်ဒါထုတ်ဖို့ပြောကြားဖို့ပေါ့ဒီလိုမျိုးတွေအဲတခုတည်းသောတက်မတော်ကိစ္စဆိုတာဒီလိုမျိုးကိစ္စဆွေးနွေးလာတဲ့ခါမှာကျွန်တော်ဆွေးနွေးမှုတွေကအဲ့ဒီအစပြီးတော့ပါကျွန်တော်တို့တဖက်နဲ့တဖက်ထစ်ငေါ့မှုဟာစဖြစ်တယ်လို့ပြောရမှာဖြစ်ပါတယ
်21ရာစုပင်လုံးတတိယအစည်းအဝေးနောက်မှာတော့တဖက်နဲ့တဖက်ယုံကြည်မှုတွေကျဆင်းလာခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားမှာလည်းအမြင်တွေကွဲပြားတာတွေဖြစ်ခဲ့တယ်လို့ဆိုပါတယ်ဒီအချိန်မှာ NRPC ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတပွဲချင်းလိုက်ဆွေးနွေးတာတွေရှိတယ်လို့ NCA လက်မှတ်ထိုး10ဘွဲ့နဲ့ဆွေးနွေးတာနောက်တိုက်ပွဲဖြစ်ပွားတာတွေရပ်ဆိုင်းဖို့အတွက် NCA စာချုပ်ပါအချက်တွေကိုပြန်လည်ဆွေးနွေးတာဖက်ဒရယ်အခြေခံမှုရရှိရေးအတွက်ဆွေးနွေးတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်တာစတာတွေလှုပ်ဆောင်ပြီးနှစ်ဖက်ယုံကြည်မှုပြန်လည်တည်ဆောက်ခဲ့ရကြောင်းဦးစော်ထေးကပြောပါတယ
်ပြောရရင်တော့ဒါဘသူဘသူကြောင့်လို့ကျွန်တော်အပြစ်မတင်ဘူး NC လမ်းကြောင်းရပ်တက်ပြီးဖြစ်သွားတယ်ဖြစ်သွားတဲ့အချိန်ကနေပြီးတော့ NC လမ်းကြောင်းကိုပြန်ရောက်လာအောင် NRPC ကလုပ်ခဲ့တာဖြစ်တယ်အဲ့ဒါလေးတော့ကျွန်တော်ကဟိုရှင်းရှင်းလင်းလင်းပြောချင်တယ်ဒီအတွက်ချိန်ယူရတယ်
ဒီလဆင်းရဲနေမှာတော့21ရာစုပင်လုံးသရုတ်တအစည်းအဝေးမှာချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်အစိတ်အပိုင်း၃ကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေညှိနှိုင်းနိုင်ခဲ့ကြပါတယ်။23ရက်နေ့မှာ JICM ခေါ် NCA အပြည့်အစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးကပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း၃ကိုအတည်ပြုခဲ့ပြီးဒီအစည်းအဝေးအဖွင့်မိန်ခွန်းမှာ NRPC ရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကအခုလိုတုံ့တက်ပြောဆိုပါတယ်။
ငင်းချမ်းရေးနဲ့ပတ်သက်ပြီးအစည်းအဝေးတွေခေါ်လို့မရတွေ့ဆုံဖို့ညီတိုင်းလို့မရတဲ့အချိန်ကြီး NCA လမ်းကြောင်းရဆိုင်သွားရတဲ့အချိန်ကြီးကနေဒီကနေ့ဆိုရင်27ရာစုပင်လုံးကြီးလာကတော့ပြပနိုင်တဲ့အနေအထားကိုရောက်လာပါပြီ။ဒါတွေပဲမှမကပါဘူး။နိုင်ငံရေးသဘောတူချက်တွေရယူနိုင်တဲ့အနေအထားကိုရောက်ရှိလာခဲ့ပါပြီ။ဒါတွေမကသေးပါဘူး။ Democracy Federal ပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြည်နယ်ရင်းရစေရေးနဲ့ငင်းချမ်းရေးအတွက်ကျေးဇူးတင်တမ်းပြတဲ့အဆင့်ပြီးအဆင့်ပေါ်ဆောင်နိုင်မဲ့အဆင့်လိုက်အခြေချင်းတစ်ခုကိုရယူနိုင်တဲ့အနေအထားကိုရောက်ရှိခဲ့ပြီဖြစ်ပါတယ်။
စာချုပ်မူကြမ်းရရှိဖို့ပါဝင်ဆွေးနွေးသူတွေကတော့လာမယ့်21ရာစုပင်လုံးသရုတ်တာအစည်းအဝေးမှာပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း3ကိုချုပ်ဆိုနိုင်မယ်ဆိုရင်ငင်းချမ်းရေးလုပ်ငန်းစဉ်ဟာအလားအလာပိုကောင်းလာနိုင်တယ်လို့သုံးသပ်ကြတွေရှိနေကြောင်းကိုဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်။ကျွန်တော်မိုးစောရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမတိန်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကိုဗစ် -19 ရဲ့ရိုက်ခတ်သက်ရောက်မှုတစ်ခုကတော့ချင်းတောင်တန်းကစပြစ်စိုက်ပျိုးထုတ်လုပ်သူတွေဈေးကွက်မရှိတော့တဲ့အခြေအနေနဲ့ရင်ဆိုင်နေရတာပဲဖြစ်ပါတယ်ဈေးနှုန်းကထက်ဝက်ကျော်ကျသွားတဲ့အခြေအနေမှာအဝယ်မရှိသလိုတည်ယူပို့ဆောင်ရေးအတွက်လည်းအခက်တွေ့နေတဲ့ချင်းပြည်နယ်ကစပြစ်စိုက်တောင်သူတွေနဲ့မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်ချင်းတောင်တန်းကစပြစ်ဆိုင်တောင်သူခေါင်းပေါင်ကဒီနှစ်ဈေးကောင်းမရတဲ့အပြင်တွားရေးလာရေးကလည်းခက်တယ်လို့အခုလိုပြောလာပါတယ
်အခုကကယောကကြောင့်လုံးဝမယုံယုံလို့မရဘူးဖြစ်နေတာဟိုပြီးခဲ့တဲ့နေ့သွားဆိုရင်တပိတာ1500လေဒီနှစ်ဆိုရင်900လောက်ကြီးကျသွားတာလေပြီးရင်လူအခါလဲလူအခါလဲမတတ်နိုင်ဘူးပြီးရင်ကျန်တဲ့ကားလမ်းလည်းမပေါ့စိုက်ကလမ်းလည်းမပေါ့ဆိုတော့ကိုယ်တိုင်ဝေးထားတာကိုအဲ့တော့ဘယ်လိုမှလုံးလို့မရဘူးဖြစ်နေတာ
ဆိုတော့အခုဒီဝိုင်းထုတ်ဖို့လုပ်နေတယ်ပြောပါတယ်အဲ့တော့ဝိုင်းထုတ်တော့ရောဒီစပြစ်တွေအကုန်လုံးသုံးနိုင်ပါလားရှင
်ဝိုင်းထုတ်ဖို့ကဝိုင်းထုတ်မယ်ဆိုရင်ကုံတော့ကုံနိုင်တယ်ဒါပေမဲ့ရောမဲ့နေရာမရှိဘူးဖြစ်နေတာဝိုင်းထုတ်ရင်တော့တပိတ်ကထုတ်ဝဲရကျော်တော့ရတယ်သူတို့ကတပိတ်သာကျရင်တပလင်းကွေးထွက်တယ်လေတပလင်းကျရင်ရောင်းတဲ့သူတွေကတပလင်းကိုဒီကနေ3000လောက်နဲ့ပြန်ရောင်းတာဟုတ်
ဆိုတော့ဒီဝိုင်းထုတ်မယ်ဆိုလို့ရှိရင်တော့အခုချက်ချင်းတော့ပိုက်ဆံမရဘူးပေါ့နည်းနည်းတော့စောင့်ရမှာပေါ့နော
်အဲ့လေအနည်းဆုံးတစ်နှစ်လောက်ပေါ့
ဒီအခုအစိုးရကတောင်သူတွေကိုချင်းငွေပေးပါတယ်အဲ့ဒါခေါင်းပေါင်တို့ချင်းငွေရပါသလား
မရဘူးဘာမှမရဘူ
းချင်းတောင်တန်းမှာရိုးရာစပြစ်ဝိုင်ထုတ်ပေမဲ့ဝယ်လိုအကမတည်ကြပါဘူးစပြစ်ချန်တွေအတိလှိုင်လှိုင်ပေါ်ချိန်မှာဝိုင်ထုတ်ပြီးဈေးခွက်ရှာဖို့ကြိုးစားနေတဲ့စာဘိုရီလုပ်ငန်းစုကစပြစ်တောင်သူတွေနဲ့အကျိုးတူလုပ်နိုင်ဖို့စီစဉ်နေတာပါစာဘိုရီလုပ်ငန်းစုကမိုက်ကယ်ဆွန့်တက်ကိုမေးမြန်းချိတာမှာတော့
အခုပန်ဒမစ်ကာလမှာကျတော့ဟိုအခါတိုင်းဝယ်တဲ့လူတွေကအဲ့လောက်မဝယ်နိုင်ဘူးတိုးတိုးမှဖြုံးအားမရှိဘူးပေါ့နော်ဆိုသူမဝယ်တဲ့ခါကျဈေးတွေကထိုးကျသွားတယ်အဲတိတိမာဆိုလို့တိတိမြို့ပေါ်ပေါ့လေမြို့ပေါ်ဈေးမှာဆိုလို့ရှိရင်ဟိုတပိတ္တာကို800လောက်ကြီးကိုဖြစ်သွားတယ်ဆိုတော့တပိတ္တာ800ဈေးမှာရောင်းတဲ့ဟာကရွာမှာကျတော့တပိတ္တာ4-500လောက်ပေးပါပြောသူဟိုတန်တာကကြီးရှိနေသူတို့ရှင်အဲ့ဒီဟာကိုရောင်းတဲ့လူရဲ့ခံစားခွင့်ကြီးရှိနေဆိုတော့အဲ့လောက်ဟိုပေါ့နော်တောင်တူကတော့400-500လောက်ပဲကြားတဲ့နေသားဖြစ်သွားတယ်ပေါ့နော်
ဟုတ်ကဲ့ဆိုတော့အခုဒီဝိုင်းထုတ်မယ်ဆိုတဲ့ခါရောက်တော့နီးပညာရောက်တော့ဘယ်လိုလုပ်ပါလဲဒီ support တွေအနေနဲ့
ဒီဒေသန္တရနီးပညာနဲ့ပေါ့လေဟိုတစ်စည်းလုံးဝမထည့်ပဲနဲ့အာသူဟိုစပြစ်ပေါ်မှာပါလာတဲ့ဟိုတစ်စည်းနဲ့ပဲကျွန်တော်ဟို foundation လုပ်ပြီးမှလုပ်တဲ့နီးပေါ့နော်အဲ့ဒီနီးနဲ့လုပ်တယ်ဒါပေမဲ့အာဒီနေ့ကကြတော့ကျွန်တော်တို့ဟိုသူများ branding ကိုလည်းလုပ်ချင်တယ်နောက်တစ်ဖက်မှာသူများကိုလည်းကျွန်တော်ဟိုဘော pre order လုပ်ချင်တယ်နောက်တစ်ခုကကျွန်တော်ချင်းတော်စပစ်ဝိုင်ဆိုတဲ့ဟာလည်းနာမည်တစ်ခုတက်လာအောင်လုပ်ချင်တော့ဟိုဒေတာတရနီးနဲ့မဖြစ်တော့ဘူးပေါ့နော်မဖြစ်တော့ဘူးဆိုတော့ကျွန်တော် online မှာဟိုဟာလုပ်တယ် race လုပ်လိုက်တဲ့ခါကျတော့ဟိုတချို့လူတွေကကျွန်တော်မှာစာအုပ်ရှိတယ်ကျွန်တော်မှာဒီ video ခွေးတွေရှိတယ်အဲဘယ်တစ်ခုကို mail လိုက်ပါပေါ့နော်တယောက်ဆိုလို့ရှိရင်သူ Italy ဝိုင်လုပ်တဲ့လူတွေနဲ့လုပ်ဘူးလေသူဟိုဟာကိုကြီးပေးမယ်သူမသူအဲ့လိုမျိုးအများကြီးပေါ့နော်ကျွန်တော်တို့အချက်အလက်ပေးတယ်ဘယ်လိုလုပ်ရမယ်ဘယ်လောက်ထည့်ရမယ်ဘယ်လိုတဲ့ချိန်မှာစာပြေပေါ်တိတ်တိတ်ကိုကျွန်တော်တို့ကိုကြီးပေးကြတယ
်ဟုတ်ကဲ့ဆိုတော့ဒီချင်းတောင်ငါရောက်တော့ဒါတကယ်လို့ဝိုင်းထုတ်မယ်ဆိုရင်အေးတာရတို့ဘာလို့လို့စီးပွားဖြစ်ထုတ်နိုင်တဲ့အနေအထားရောရှိပါသလား
ကျွန်တော်တို့မှာကုန်ကျန်းကတော့တော်တော်လေးရှိတယ်လို့ပြောရမယ်ပြောဒီဘက်မှာဝိုင်း consumption ကလည်းတောက်လျှောက်ရှိခဲ့တယ်ပေါ့နော်အာဒီချင်းကတော့ကျွန်တော်ဟိုဘယ်လိုပြောမလဲအာရှိတဲ့လူကြီးတွေရဲ့95%လောက်ကခရီးရန်ဖြစ်တာဟို ဆိုခရီးရန်ဖြစ်တဲ့ခါကျခရီးရန်မှာကကျွန်တော်ဒီပွဲတော်ပေါ့နော်ဟိုပွဲတော်ကအများရန်ဟိုလောက်ရတယ်ဒီပွဲတော်မှာတုံးတဲ့ဝိုင်ကဒီ yeast မပါတဲ့စပစ်ဝိုင်ကိုတောက်လျှောက်သူတို့တုံးလာတော့စပစ်ဆိုင်တဲ့ culture တော့ရှိတယ်ကုန်ကျန်းကတော့ရှိတယ်အဲ့လိုမျိုးတေချာတာလုပ်မယ်ဆိုလို့ရှိရင်ဒီဝိုင်ဟိုစပစ်ဝိုင်စပစ်ပေါ့လေဝိုင်စပစ်ဆိုင်ကျင်တဲ့လူတွေကလည်းဟိုရှိတယ်ဟိုဆိုင်နိုင်တယ်ပေါ့နော်နေရာလည်းရှိတယ်သူတို့ဤပညာဆိုင်တဲ့ဤပညာလည်းရှိတယ်ဒါနဲ့အခုလိုဟာမျိုးတွေကုန်ကျစ်ထွက်တမြကုန်ကျန်းကဟိုရောင်းလို့မရဘူးအဲ့လိုမျိုးဈေးနေခံရတာရောင်းလို့မထွက်တာဝယ်မဲ့လူမရှိတာမျိုးတွေကြုံလာတဲ့ခါကျတော့သူတို့ကမချဲ့ရဲဘူးပေါ့နော်တည်တည်ကြာဒီဘက်ကလည်းဟိုတနစ်ကိုဘလောက်ပဲနှစ်တန်ဝယ်မယ်အဲ့လိုမျိုးရှိတယ်ဆိုလို့ရှိရင်သူတို့ဘက်ကတော့ဟိုချဲ့ပြီးမှဆိုင်ဖို့က ready ရဲ့
ဟုတ်ကဲ့ရှင်အဲ့တော့အခုအစိုးရဘက်ကဒီစိုက်ပျိုးရေးသမားတွေနောက်တစ်ခုဒီအသေးစားအလတ်စားလုပ်ငန်းရှင်တွေကိုဒီကိုဗစ်ချင်းငွေဆိုပြီးတော့ထောက်ပံ့နေရရှိပါတယ်ဒီချင်းပြည်နယ်ဘက်ရောအခုစပြစ်တောင်သူတွေဘက်ရောရတာရှိပါသလား
အခုဒီနေရာပိုင်ဆိုင်မှုဥပဒေကလည်းနေရာဥပဒေကလည်းကြောင်းလဲလာတဲ့ခါကျအရင်တော့ဘိုးဘွားပိုင်ဆိုတာရှိသေးတယ်အခုဥပဒေအစ်စ်မှာဆိုလို့ရှိရင်ဘိုးဘွားပိုင်ဆိုတဲ့ဟာကလုံးလုံးကိုပါမလာတော့ဘူးပေါ့နော်အဲ့လိုဖြစ်တဲ့ခါကျတော့တကူဖြစ်မှာဆိုလို့ဆိုရင်ကျွန်တော်တို့ site ကော်ဖီ site ထားတဲ့အဖင်းတွေကိုဟိုကျွန်တော်ပုံစံ connect ပေါ့လေဒီဒီဒီအခွင့်ဆောင်မှုအတွက်ကိုကျွန်တော်တို့ကြိုးစားပါတယ်ကြိုးစားပေမဲ့ခုဆိုရင်တစ်နှစ်တောင်ကြာသွားပြီပေါ့နော်အခုအထိကျွန်တော်တို့ဟိုဟိုပုံစံ connect ကိုလည်းပေးတယ်ဆိုတဲ့ဟာလည်းမလာဘူးဟိုကျွန်တော်တို့တင်ထားတဲ့စာအလဲဘယ်ရောက်တယ်ဘာလုပ်နေတယ်ဆိုတဲ့ဟာလည်းမကြားဘူးเนาะမေးလိုက်လို့ရှိရင်လည်းဒါ on process လုပ်နေတော့လို့ပဲလို့ဖြေတယ်ဆိုတော့ခုနချင်းငွေဘန်ချင်းငွေတွေရှောက်မယ်ဆိုလည်းဒီခုနပိုင်ဆိုင်မှုပေါ့လေဒီအချင်းကခုဟာဟုတ်ပါတယ်ဆိုတဲ့အဆိုးရထုတ်ပေးတဲ့လက်မှတ်တွေကလိုတယ်ပေါ့ဆိုတော့ခုဟာအဲ့ဒီလက်မှတ်တွေကလည်းမရှိတဲ့ခါကျတော့ဘာချင်းငွေမှလည်းကျွန်တော်ဟိုရှောက်လို့မရတဲ့အနေထားပေါ့เนาะအဲ့တော့ခု pandemic အတွက်တီးတက်လုပ်တဲ့ဟာလည်းဟိုဘယ်လိုပြောမလဲဒီဆိုင်ကင်းဆိုင်ကင်းဆိုင်နေသေးဟိုအခင်းနေအတွက်ကတိတ်ပြီးမှမရဘူးထင်ပါတယ်ဟိုကျွန်တော်တငယ်ချင်းတယောက်ကော်ဖီတောင်သူတယောက်ဒီနင်းတဲ့ဘက်ကလည်းသူဟိုစူးစမ်းကြည့်တယ်သူ့မှာလည်း SME license လည်းရှိတယ်အဲ့ဒါနဲ့လည်းစူးစမ်းကြည့်တယ်ဆိုတော့သူလည်းမရဘူးပေါ့နော်ဆိုတော့ကျွန်တော်အနေနဲ့ကတော့အဆိုးရကိုတိတ်ပြီးအားမကိုးချင်ဘူးအားမကိုးချင်တော့ဘူးပေါ့နော်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေစီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောက်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကိုရီးယားကနာမည်ကျော် K-pop အဖွဲ့တစ်ဖွဲ့ဖြစ်တဲ့ TWICE အဖွဲ့ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ဘေးကာလဖျော်ဖြေပွဲအနေနဲ့အွန်လိုင်းကနေဖျော်ဖြေပွဲအကြီးကြီးတစ်ခုလုပ်ခဲ့တော့ TWICE ရဲ့ပရိသတ်တွေ TV နဲ့မျက်နှာမခွာချိခဲ့ကြပါဘူး။ဒါဟာ K-pop လုပ်ငန်းကြီးအနေနဲ့ COVID ကြောင့်ဂီတနဲ့ဖျော်ဖြေလုပ်ငန်းကြီးတွေအထိနာခဲ့ရပြီးနောက်ပိုင်းခေတ္တနဲ့လူနေမှုပုံစံတင်မှာအွန်လိုင်းကိုအသုံးချပြီးတော့ဘလို့လုပ်ငန်းတွေရဲ့စီးပွားရေးပြန်လည်လဲပတ်အောင်လှုပ်ဆောင်ကြရမှာသူတို့ကကြွမ်းကျင်ကျင်နဲ့ဥဆောင်လုပ်နိုင်နေဆိုတဲ့နမူနာလေးဖြစ်ပါတယ်။အမေရိကန်ရောက်ပါနာမည်ကျော် TWICE အဖွဲ့ကသူတို့ရဲ့ Beyond Life TWICE World in a Day ဂီတအဖျော်ပြပွဲကိုအောက်လာရှိရဲ့တင်းကြရင်တွေကနိုင်ငံပေါင်း126နိုင်ငံမှာပြသခဲ့တယ်လို့သူတို့ကိုကိုးစားပြုတဲ့ JYP Entertainment ကပြောပါတယ်။သူတို့က More and More Yes or Yes ဒီလိုမျိုးသူတို့ရဲ့နာမည်ကျော်တခြင်းတွေကိုတီးဆိုဖျော်ပြသွားပါတယ်။ပြီးတော့သူတို့ရဲ့အောင်မြင်ပြီးသား More and More ဆိုတဲ့တခြင်းကိုအင်္ဂလိပ်လိုပြန်ဆိုထားပြီးတော့မကြာခင်မှာထွက်တော့မယ်လို့လည်းပြောသွားပါတယ်။သူတို့ရဲ့တကယ်ဖျော်ဖြေပွဲကိုကိုရိုနာကပ်ဘေးကြောင့်ဖျက်လိုက်ရပြီးနောက်အခုသူတို့ဒီလိုမျိုး water ကမ္ဘာလဲဖျော်ဖြေပွဲဆိုပြီးတော့ online ကနေ stage show လုပ်သွားတာပါသူတို့ကနောက်ခံ design အမျိုးမျိုးနဲ့တချင်းတွေတီးဆိုသွားကြပြီးတော့ကမ္ဘာနေရာဆောင်ကပုံရိပ်တွေကို AR နည်းပညာနဲ့တခြားခေတ်မီနည်းပညာတွေတုံးပြီးတော့ဖန်တီးပြခဲ့ပါတယ်သူတို့ပွဲကို V Live ဆိုတဲ့တောင်ကိုရီးယား online streaming website ကနေပြသတာဖြစ်ပါတယ်လက်မှတ်တစ်စောင်ကို American $28 နဲ့ရောင်းချခဲ့တာပါV-Live ကတော့ဒီ COVID ဖြစ်ပြီးတော့မှကိုရီးယားမှာပေါ်လာတဲ့ online ရုပ်သံပြသမှု line ဖြစ်ပြီးတော့သူကပရိသတ်နဲ့အမှုပညာရှင်တွေတိုက်ရိုက်အပြန်အလှန်တုံ့ပြန်လို့ရအောင်လုပ်ပေးထားတာဖြစ်ပါလိမ့်ရှင် ွားနိုင်ငံ6နိုင်ငံကအမှုပညာရှင်တွေကတော့ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြောင်းအထိနာနေရတဲ့ကမ္ဘာကြီးကိုအားပေးဖို့ဆိုပြီးတော့တချင်းတစ်ပုတ်ပေါင်းပြီးတော့ထုတ်ခဲ့ကြပါတယ်။မီမီဝီဆိုတဲ့တချင်းကိုတော့ကိုရီးယားကအိုင်လီရာဗီနဲ့နျူကစ်ပြီးတော့အင်ဒိုနီးရှားကရခမာနီယာအက်စထရီနီနဲ့မလေးရှားကအစ်ဇယ်အတမ်ပြီးတော့ဗီယက်နမ်ကချီလီစ်ထိုင်းကဖမ်ဖိလစ်ပိုင်ကကွတ်တိုပါဝင်ပြတ်တည်ဆိုထားကြပါတယ်။အားလုံးနဲ့သိကြရတဲ့အတိုင်းလောလောဆယ်ကြုံနေရတဲ့ကိုဗစ်ကပ်ဘေးကြောင့်ဒီအမှုပညာရှင်တွေဒီသတင်းကိုအတူတူပေါင်းပြီးတော့သွင်းလို့မရကြပါဘူး။သူတို့ကသူတို့ဆူရမယ့်အပိုင်းတွေကိုပဲသူတို့ရဲ့နိုင်ငံအသီးသီးမှာတက်တက်စီခွဲသွင်းခဲ့ကြပြီးတော့ပြီးတော့မှပြန်ပေါင်းဆက်ဖန်တီးထားတာဖြစ်ပါတယ်။မီမီဝေသတင်းကို Wanna Music Korea နဲ့ဆိုမျိုးတော်ကဂန်နမ်ခရိုင်ရုံတို့ပူးပေါင်းပြီးတော့ထုတ်လုပ်တာဖြစ်ပါတယ်။ဒီသတင်းကိုအိတ်ဆိုဖွဲ့ရဲ့ Cuckoo Bob တို့ Love Shot တို့လိုမျိုးနာမည်ကြီးသတင်းတွေထုတ်လုပ်တဲ့ MGMC ကုမ္ပဏီကထုတ်လုပ်ပေးတာလည်းဖြစ်ပါတယ်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်ဒီဒရင်ပါလေဘင်းတို့ဒီပြရတဲ့ neck ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
neck and neck
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက n e c k neck ကလေဘင်း a n d and ကနေ n e c k neck ကလေဘင်းဆိုတော့ subscribe ခွင့်ရဲ့ဓာတ်ရိုက်ဒီပေကလေဘင်းနဲ့လေဘင်းပေါ့ဒီအသုံးကအားကစားပြိုင်ပွဲကနေဆင်းသက်လာတာဖြစ်ပါလေ။မြင်းပြိုင်ပွဲမှာပန်းဝင်လာတဲ့ပြိုင်မြင်းတွေဟာသိတ်ကိုကတ်နေတယ်။ဒီဘက်မြင်းရဲ့လေဘင်းနဲ့ဟိုဘက်မြင်းရဲ့လေဘင်းကပန်းဝင်ရမှာတဒန်းနဲ့ဖြစ်နေတာကိုဆိုလိုတာဖြစ်ပါလေ။ idiom အသုံးကတော့သူမသားကိုမသားသဘောပေါ့ရှင်။အနိုင်ရမှုဆုံးဖြတ်ရမှာသိတ်ကိုကတ်နေတာလည်းဖြစ်ပါလေ။ဒီအသုံးဟာအားကစားပြိုင်ပွဲတွေတမှာမကပါဘူး။နေစဉ်သုံးမှလည်းသူသဖြင့်ရွေးကောက်ပွဲတွေမှာသုံးလို့ရှိတာတွေ့ရပါလေ။ကျမတို့မြန်မာမှာအချိန်အနည်းပုခါတီခါဖြစ်နေတဲ့သဘောမျိုးကိုဆလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Recent polls show the two candidates for the mayor's race are neck and neck so it's very exciting
မချာဒီမီကလူလူဆန္ဒသဘောထားကောက်ခံခဲ့ရမှာမြို့တော်ဝင်ရသူတွေရှင်ပြိုင်နဲ့ဒီကိုစလေနှစ်ဦးတို့ဟာသိအကျိနဲ့ဖြစ်ပြီးသူမသားကိုမသားဖြစ်နေတယ်။ဒါကြောင့်အသေးရစရာလို့ဆိုရမှာပါလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Recent polls show the two candidates for the mayor's race are neck and neck, so it's very exciting.
ခုဒုတိယတင်ပြပေးမှာကတော့
Stick one's neck out.
ဖြစ်ပါတယ်။စာလုံးပေါင်းက S T I C K stick ကဒီနေရာမှာout out ဆိုတဲ့ we be preposition နဲ့တွဲပြီး stick out ကအပြင်ဘက်ကိုဆန့်ထုတ်လိုက်တာကိုဆိုလိုပါတယ် o n e apostrophe s once ကတော့သူတူဦးရဲ့လို့အဓိပ္ပာယ်ရပြီး n e c k neck ကတော့လေဘင်းဆိုတော့ subject ကလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့လေဘင်းကိုအပြင်ဆန့်ထုတ်ထားတာပေါ့ရှင်ဒီအသုံးဆင်းသက်လာတဲ့ theory တစ်ခုကတော့ချက်ကိုလေထီးဖို့စနစ်တုံးပေါ်တင်ထားရင်ချက်ကလေဘင်းကိုဆန့်ပေးလို့ရှိတယ်လို့ဆိုပါတယ်လေဆန့်ပေးရင်ဖြတ်ရခုတ်ရတဲ့လူဟာပို့ပြီးတော့မလွယ်ဘူးလားရှင်ဒါကြောင့်မို့လေတခုခုလောက်တော့မယ်ဆိုလို့ရှိရင်ပို့ပြီးလွယ်ကူစေတာကိုဆိုလိုတာဖြစ်ပါတယ် idiom အဓိပ္ပာယ်ကတော့တနည်းအားရမှာကိုကလူတာထက်ပို့ပြီးစွန့်လုံမယ်ဆိုရင်ကိုကိုလာပြန်ထိဖို့ကလွယ်တယ်ဆိုတာတော့ရှင်းများသိပါကျမတို့မြန်မာစကားရတော့ကိုနဲ့မဆိုင်ပဲဝင်ပါခဲ့ရင်တော့ကိုကပြောခံရမယ့်သဘောရှိပါတယ်။ idiom အသုံးကလည်းဒီတိုင်းပါပဲ။ကိုနဲ့မဆိုင်ပဲဝင်ပါတယ်၊ရှာရှိတယ်ဆိုရင်ကြားဝင်ပြီးလည်စင်းပေးတဲ့သဘောပေါ့။စူရင်တဲ့ခံမဲအရေးစွန်ပြီးတော့ပြောမယ်ဆိုရင်လည်း ဒီအသုံးကိုပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် I'm going to stick my neck out and talk to reporters about the recent power shortage in our area
ကျွန်တော်ရက်ကွယ်မှာမကြသည့်မိကလျှက်စင်ပြီးပြတ်တောက်တဲ့ကိစ္စအကြောင်းကျွန်တော်အနေနဲ့အရေးစွန်းပြီးသတင်းတောက်တွေကိုပြောတော့မယ်ဗျာလို့ထိပ်ပေးရပါတယ်
I'm going to stick my neck out and talk to reporters about the recent power shortage in our area. Save one's neck.
ဖြစ်ပါတယ်စာလုံးပေါင်းက SAVE save ကကဲတင်တာ ONE apostrophe S one's ကတူတယောက်ရဲ့ NECK neck ကလဲပင်ဆိုတော့စခွိုက်ခွင့်ရဲ့လုံကောက်အသေးပဲကလူတူတူယောက်ကသူ့လေဘင်းကိုသူ့ကဲတာပေါ့ဒီအသုံးရဲ့ idiom အသေးပဲကရှင်းတယ်လို့ဆိုရမှာပါလူတူတူယောက်ကသူ့ရဲ့လေဘင်းကိုသူ့အန္တရာယ်မဖြစ်ရလေအောင်ကဲတယ်ဆိုရင်အဲ့ဒီလူဟာသူ့အတွက်အန္တရာယ်ဖြစ်မှာကိုရှောင်တဲ့သဘောမျိုးဖြစ်ပါတယ်ကျမတို့မြန်မာမှာကိုလူယုံတဲ့သဘောမျိုးလို့လည်းဆိုနိုင်ပါတယ်သူ့အတွက်သူ့ဘေးမချရအောင်ကဲလိုက်တဲ့သဘောမျိုးပေါ့ရှင်ဒီတော့မှာ save somebody's neck ဆိုလို့ရှိရင်တော့နောက်လူတူဘေးအန္တရာယ်မချရလေအောင်ဒုက္ခမရောက်ရလေအောင်ကယ်လိုက်တဲ့သဘောမျိုးကိုရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြကြရအောင
် John saved my neck by lending me the money I owe my landlady I would have no place to stay ifI have to leave my apartment.
In Shingo, Chino Pisa Shiang Wigu, Chonya, Chino Guchilu, Chino Duka, Miata, Bo, Tuke Biluwe, Nam Suin, Chino Ingangani, Trebiai, Nizianya Shimam, Hubia, Ludibi Yabari, Umago, not account Nasin Jijaya.
John saved my neck by lending me the money I owe my landlady. I would have no place to stay if I have to leave my apartment.
ခုနောက်ဆုံးတင်ပြပေးမှာကတော့
Put your neck on the line
ဖြစ်ပါတယ်စာလုံးပေါင်းက PUT put ကထားတာ YOUR ယောကတင်ဤ NECK neck ကလဲပြီ ON on ကအပေါ် THE the LINE line ကမြင်းတကြောင်ဒါမှမဟုတ်တန်တတန်ဆိုတော့စခွိုက်ခွင့်ရဲ့ဓာတ်ရိုက်ဒီဘေကကိုယ်လေဘင်းကိုမြင်းကြောင်ပေါ်မှာတန်းပေါ်မှာတင်ထားတဲ့သဘောမျိုးဖြစ်ပါတယ်ဒီတော့ရဲ့ idiom အသေးပဲကတော့ကျမတို့မြန်မာမှာကိုယ်လေပြင်းကိုစင်းခံတဲ့သဘောမျိုးလို့ဆိုရင်မှားပါဘူးကိုဒုက္ခကိုရှာတာကိုအဘူးကိုရှာတဲ့သဘောမျိုးဖြစ်ပါလေကိုတွေအန္တရာယ်ဖြစ်နိုင်တယ်ကိုလှုပ်လို့သူများအကဲ့ရဲ့ခံရမယ်အပြောခံရမယ်ကိုတွေနစ်နာနိုင်တဲ့လုပ်ရမျိုးကိုကိုကရှေ့ကဲပြီးလုပ်တဲ့သဘောမျိုးဖြစ်ပါလေတခုခုကိုသွားပြီးဝင်ပြီးအာမခံတဲ့သဘောမျိုးလို့လည်းယူဆနိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I put my neck on the line and asked my boss to hire you. You're hopeless and I regret recommending you.
ကျွန်တော်ကခင်ဗျားကိုအလုံခံဖို့ဆရာသမားကိုကြားဝင်ပြီးတော့အာမခံပြောခဲ့တယ်။ခင်ဗျားကလုံးဝအသုံးမချဘူး။ကျွန်တော်ခင်ဗျားဘက်ကထောက်ခံပြောဆိုခဲ့တာနောင်တရတယ်ဗျာလို့အထိပ္ပာယ်ရပါတယ်။
I put my neck on the line and asked my boss to hire you. You're hopeless, and I regret recommending you.
ဒီတင်ပါသရရှိမြတ်ကိုတင်ပြခဲ့တဲ့ idiom သုံးမျိုးကတော့
neck and neck, stick your neck out, save one's neck, put your neck on the line.
လို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးမျိုးကိုဆက်လက်တင်ပြပေးဦးမှာမို့ဆောက်မြောနာစင်ကြပါရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တရုတ်ပြည်သူသမ္မတနိုင်ငံမှာ2019ခုနှစ်ကစပြီးရှင်ကျန်းပြည်နယ်မှာနေထိုင်ကြတဲ့ဝီကာတိုင်းကာဆက်စကီရီးစ်နဲ့တခြားမွတ်စလင်လူနည်းစုတွေပေါ်ဖိနှိပ်မှုတွေရှင်းပြလှုပ်ဆောင်နေပါတယ်။2016ခုနှစ်မှာတရုတ်ကွန်မြူနတီပါတီကနေပါတီအတွင်းရင်းမှုပေါ်လစ်ဘူရိုဖွဲ့ဝင်ချန်ကျန်ကောင်းကိုရှင်ကျန်းဝီကာကိုပိုင်အုပ်ချုပ်ခွင့်ရဒေသအုပ်ချုပ်ရေးမှူးအဖြစ်ခန့်အပ်ခဲ့ပြီးတဲ့နောက်ပိုင်းဖိနှိပ်မှုတွေတိုးလာခဲ့တာသိသာပါတယ်။တရုတ်ဘ ਹੁ အစိုးရကတိုက်ရိုက်ထိန်းချုပ်ပြီးရှင်ကျန်းပြည်နယ်အစိုးရဌာနအတွက်လုပ်ငန်းမျိုးစုံဖြည့်ဆည်းပေးနေတဲ့ SPCC ခေါ်ရှင်ကျန်းထုတ်ကုန်နဲ့ဆောက်လုပ်ရေးတပ်ဖွဲ့စီးပွားရေးနဲ့ပြည်သူ့စစ်တပ်ဖွဲ့တို့ရဲ့အကြီးအကဲလည်းဖြစ်ပါတယ်။ရှင်ကျန်းဝီဂါကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုချမ်းချမ်းကောင်းရောက်ရှိပြီးမကြခင်မှာပဲဝီဂါနဲ့တခြားဘာသာဝင်တွေတိုင်းသားလူနည်းစုတွေကိုပြစ်မှတ်ထားပြီးစောင့်ကြည့်ထောက်လှမ်းတာဖန်ဆီးထိန်းသိမ်းတာတွေနဲ့ပညာပေးအစီအစဉ်တွေကိုစတင်ကောင်းတဲ့ပေါ်ခဲ့ပါတယ်။အဲ့ဒီအချိန်မှာဝီဂါတွေတိုင်းကာဇက်စ်ကီရီစ်နဲ့တခြားတူရကီနယ်ဝင်မွတ်စလင်တော်တော်များများကိုမုန်းဆွေမွေးထားတာဒါမှမဟုတ်အရဲတပ်ဖွဲ့ညှဉ်းဆန်းတာတွေကြောင့်ဖမ်းဆီးပြီးပညာရေးထိန်းသိမ်းစခန်းတွေမှာအကျဉ်းချထားပါတယ်။အမေရိကန်ပြည်အောင်စုနဲ့သမရထရန့်ဆိုရဟာကမ္ဘာတဝန်းဖိနစ်ခံရသူတွေရဲ့လူခွင့်ရေးကိုခုခံကာကွယ်ဖို့တနစ်ထံချမှတ်ထားပါတယ်။ရှင်ကျန်းပြည်သူတွေကိုရက်ဆက်ဆံမတရားဖိနစ်နေသူတွေကိုအမေရိကန်နိုင်ငံရဲ့ဌာနနဲ့ဗန်နာရေးဌာနကနေပိတ်ဆို့မှုတွေနဲ့တန်းခတ်ရေးယူထားပါတယ်။ချမ်းချမ်းကောင်းရှင်ကျန်းပြည်သူလုံခြုံရေးဌာနညွှန်ကြားမှုဝင်းမင်းရှမ်းရှင်ကျန်းပါတီဝင်ရှူဟိုင်လွန်းလုံခြုံရေးရာရှိအောင်ဟောက်လီယူကျွန်းရှင်ကျန်းကွန်မြူနတီပါတီအတွင်မှုဂျင်လုံးနဲ့ဒုတွင်မှုဖူချန်ယူရိုပြင် PSB နဲ့ HPCC ရှင်ကျန်းကွန်မြူနတီပါတီကိုပါပိတ်ဆို့မှုနဲ့တန်ခတ်ထားပါတယ်ဗန်နာရေးဌာနပိတ်ဆို့မှုတွေဟာ Global Magnitsky လူခွင့်ရေးတာဝန်ခံမှု AUREA အုပ်ချုပ်မှုအနာလုပ်ပိုင်ခွင့်အမိတ် 13818 ထုတ်ပြန်ပြီးကောင်တက်ဖော်တာဖြစ်ပြီးတန်ခတ်စည်းဝင်သူတွေအနေနဲ့အမေရိကန်ပြည်အစုကိုလာရောက်ခွင့်မရှိပါဘူး။အမေရိကန်ပြည်အစုမှာသူတို့ပိုင်ဆိုင်မှုတွေရှိခဲ့ရင်လည်းချိတ်ပိတ်ခံရမှာဖြစ်ပါတယ်။တရုတ်ပြည်သူအလုံးရဲ့လူခွင့်ရေးကိုကာကွယ်ရမှာအမေရိကန်ပြည်အစုကတခြားဘာနိုင်ငံနဲ့မှမတူဘဲအပြင်းထန်ဆုံးအရေးယူနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကတရုတ်ကွန်မြူနတီပါတီရဲ့ရှင်ကျန်းပြည်နယ်လူခွင့်ရေးချိုးဖောက်မှုတွေတရုတ်တွေကဝီဂါနဲ့တခြားမွတ်စလင်လူနည်းစုတွေကိုဖိနှိပ်နေတာတွေဟာဒီအစုနှစ်ရဲ့အမဲသက်တွေပဲဖြစ်ပါတယ်လို့ထုတ်ပြန်ကြမှာရေးသားထားပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံမှာဒီလူနည်းစုတွေကိုပြစ်မှတ်ထားပြီးဖိနှိပ်တာလူတွေအများကြီးကိုဥပဒေမဲ့ထိန်းသိမ်းထားတာစောင့်ကြည့်ထောက်လှမ်းတာအာရမလုပ်စေခိုင်းတာအာရမလူ့ဦးရေထိန်းချုပ်တာသဘောဆန္ဒမပါဘဲကိုယ်ရေးချက်လက်ကောက်ယူတာနဲ့မျိုးဗီဇခွဲခြားစိတ်ပြတာတွေဆက်လက်လှုပ်ဆောင်နေတာကြောင့်ခိုင်မာတဲ့တံမိုးပေးဆက်ခိုင်းတဲ့အနေနဲ့ကမ္ဘာကြီးရဲ့တန်ခတ်ကြိုးပမ်းမှုကိုသမ္မတထံကဦးဆောင်နေတာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ဟာစန္ဒမူနာထားရမယ့်အရေးယူမှုတွေကိုမှတ်တမ်းတင်နေပါတယ်လို့မိုက်ဘွန်ပေယိုကမှတ်ချက်ချထားပါတယ်ခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။အမှတ်ချက်ပေးလို့ရ Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com မြန်ဆောင် editorials ကို email နဲ့ပို့နိုင်လို့23261931343ကို text နဲ့လည်းပို့နိုင်ကြပါတယ်ရှင်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဟတ်ရှုနိုင်ပါတယ်ခင်ဗျာ
အခုတော့တရင်ချင်းချုပ်ကိုတင်ပြပါမယ်ရှင်ကိုဗစ် -19 ကြောင့်ကမ္ဘာတဝန်းသေဆုံးရမှုဟာတင်းတင်းလာနေအထိ9,000ကျော်အထိရောက်ရှိသွားပြီးကူးစက်ကံအတည်ပြုလူနာက22သန်းနီးပါးရှိကြောင်း AFP ရဲ့အစင်းတွေကဖော်ပြပါတယ်မြန်မာနိုင်ငံမှာတော့တနင်္လာနေ့ကကိုဗစ် -19 ကူးစက်ကံအတည်ပြုလူနာတဦးထပ်မံတွေ့ရှိလိုက်ပြီးကူးစက်ကံအစုစုပေါင်း386ဦးထိရှိသွားပြီဖြစ်ပါတယ်။ American Democrat Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုတနင်္လာနေ့မှာစတင်ပါပြီ။ American ဒုတိယသမ္မတဟောင်း Joe Biden ရဲ့ Democrat Party ညီလာခံကျင့်ပါနေတဲ့သတင်းပတ်အတွင်းမှာပဲသမ္မတ Donald Trump ကတော့ရွေးကောက်ပွဲမှာအဓိကရှင်ပြန်ရမယ့်ပြည်နယ်တွေကိုစီယုံရေးဆင်းနေသလိုအမေရိကန်တွေရဲ့ကွန်ပျူတာဖန်သားပြင်တွေမှာလည်းသမ္မတထရန့်ရဲ့နိုင်ငံရေးကြော်ညာတွေတွေ့နေကြရပါပြီ။ဘယ်လာရုစ်အတိုက်ခံနိုင်ငံရေးသမားစဘာလာနာတစီဟာနုစကာယာကနိုင်ငံကောင်းဆောင်အဖြစ်တာဝန်ယူဖို့အစင်းသင့်ရှိနေပြီလို့ပြောဆိုလိုက်ပါတယ်။နိုင်ငံကိုကာလရှည်အုပ်ချုပ်လာတဲ့သမ္မတအလက်ဇန်ဒါလူကာရှန်ကိုကရွေးကောက်ပွဲမှာအနိုင်ရချောင်းချိန်ညာလိုက်ပြီးနောက်မချင်းမနဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရွေးကောက်ပွဲအငင်းပွားမှုနောက်ပိုင်းအခုလိုပြောဆိုတာပါအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ဝန်ထမ်းဟောင်းနဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရို FBI ရဲ့ဘာသာစကားကျွမ်းကျင်သူကွန်ထရက်တာအသက်68နှစ်အရွယ်အလက်ဇန်ဒါယူချင်းမာကိုခ ချစ်မီထောက်လှမ်းရေးဤပညာတွေနဲ့ထောက်လှမ်းရေးသတင်းရှင်းမြစ်တွေအပါအဝင်တရုတ်အတွက်ထောက်လှမ်းရေးလုပ်မှုနဲ့ဆွဲချက်တင်လိုက်ပါတယ် VOA ရဲ့အင်ကာနေ့မနေ့ခင်သတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမသိမ့်ပြီးထက်ပါ
This program has come to you from the Voice of America, Washington.